Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါသောတာရှင်များရှင် VOA American တန်ရဲ2022ခုနှစ်အောက်တိုဘာ10ရက်တနင်္ဂနွေညပိုင်း VOA မြန်မာပိုင်းအစီအစဉ်တွေကို American ပြည်တော်စု Washington DC မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်လိုင်းဒိုမီတာ31 32 51နဲ့လိုင်းလက်မီတာ190ရူကနေဓာတ်ရိုက်နားဆင်နိုင်ပါတယ်ရှင် VOA Radio အစီအစဉ်တွေကိုရုပ်သံနဲ့လည်းဖြည့်ဆွက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ website စာမျက်နှာနဲ့ Facebook စာမျက်နှာတို့ကနေအချိန်နဲ့တပြေးညီဖန်ယူနားဆင်နိုင်ပါတယ်။ဒီကနေ့ညအတွက်ကတော့အစီအစဉ်မူကတော့ကျွန်မညသစင်အောင်ပါရှင်
။မင်္ဂလာညချမ်းပါခင်ဗျာ။ကျွန်တော်ကတော့ဇွန်ဝင်လိုက်ပါ။ဒီညမှာထူးခြားတဲ့သတင်းတွေကတော့ရန်ကုန်အပါအဝင်မြန်မာနိုင်ငံနေရာတချို့မှာပေါက်ကွဲမှုတွေဖြစ်ခဲ့ပြီးဆက်အနာသိမှုစန့်ကျင်ဆန္ဒပြပွဲတွေရှိခဲ့ပါတယ်။အိန္ဒိယကမြန်မာစစ်တပ်ကိုလေကြောင်းကာကွယ်ရေးစနစ်တွေရောင်းချခဲ့ပါတယ်။မြန်မာနိုင်ငံမှာ COVID-19 ကူးစက်တိုက်စုံမှုနောက်ဆုံးစင်းစရာတွေအပါအဝင်တခြားထူးခြားတဲ့သတင်းတွေကိုကောမြတ်သူနဲ့အတူတင်ပြပေးတော့ပါမယ်ခင်ဗျာ
။ဟုတ်ကဲ့ပါရှင်။အခုလိုနောက်ဆုံးရသတင်းတွေနဲ့အတူနားဆင်ရမယ့်သတင်းလွှာမှာတော့ဒေါအောင်ဆန်းစုကြည်အပေါ်မှာဆွဲဆူထားတဲ့အာဂရီလိုက်စားမှုတွေနဲ့ပတ်သက်ပြီးတော့နှစ်ဖက်အပြန်အလှန်စစ်ဆေးမေးမြန်းလာမှာတရရလူတွေဘက်ကတက်တည်အခိုင်အမာပြနိုင်တာမရှိဘူးလို့ဒေါအောင်ဆန်းစုကြည်ရဲ့ရှင်းလင်းတွေကပြောပါရယ်
။ဒီချိုးမှုသိန်းကဒီမပြောခင်ရဲ့ဆွဲပါလား။ဤလားရဲ့ဆွဲတိကျတိလားဆိုတော့ဒီရဲ့ဆွဲရမတည်ဘူးခုတင်တဲ့လာကိုပြည်တယ
်ဒေါန်ဆန်းစုကြည်ရဲ့ရှင်းနေဦးကြည်ဝင်ပြောသွားတာပါအပြည့်စုံကိုတော့နောက်ပိုင်းမှနားဆင်ရပါမယ်ဒီသတင်းနဲ့အတူအပတ်စဉ်ကဏ္ဍတွေမှာတော့မြမအရေးဆွေးနွေးကံကမ္ဘာသတင်းမီဒီယာတွေကမြမနိုင်ငံဆိုင်ရာစောင်းပါကောက်နှုတ်ချက်မြမပြည်မှပေးစာများနဲ့သတင်းတွေကသုတအစီအစဉ်တွေကိုထုတ်လွှင့်ပေးဖို့ရှိပါတယ်ရှင်ဒီလိုအစီအစဉ်တွေမတိုင်ခင်အခုအရင်ဆုံးတော့ဒီကနေ့အတွက်နောက်ဆုံးရသတင်းတွေကိုကိုဇော်ဝင်းလိုင်နဲ့ကိုအောင်မြတ်သူတို့ကပြောပြပေးပါမယ်ရှင
်မြန်မာနိုင်ငံမှာအနာသိန်းစစ်ကောင်စီကိုစတင်တဲ့တိုက်ခိုက်မှုတွေအခုရပိုင်းတွင်အရှိန်မြင့်ဖြစ်ပေါ်နေတာမှာဒီကနေ့ရန်ကုန်အပါအဝင်မြို့နယ်တချို့မှာပောက်ကွဲမှုတွေရှိခဲ့သလိုဒီမိုကရေစီရေးတောင်းဆိုဆန္ဒဖော်ထုတ်ပွဲတွေလည်းနေမျိုးတချို့မှာဖြစ်ပေါ်ခဲ့ပါတယ်။ရန်ကုန်မြို့တဝိုက်ပောက်ကွဲမှုတွေဖြစ်ပေါ်နိုင်ကြောင်းသတိပြုကြေညာချက်တွေထွက်ပေါ်ပြီးမကြာခင်မှာပဲဒီကနေ့အော်တိုဘာလ10ရက်နေ့မှာရန်ကုန်မြို့တဝိုက်ဘုံပောက်ကွဲမှုအတော်များများဇက်တိုက်ဆိုသလိုဖြစ်ပေါ်ခဲ့ပါတယ်။ရန်ကုန်မြို့သူဝနာနဲ့ဒလရဲစခန်းအနီးတို့မှာဘုံပောက်ကွဲမှုတွေဖြစ်ပေါ်ခဲ့သလိုဒေါ်ပုံအုပ်ချုပ်ရေးမှုယုံတန်လျင်တရားယုံတာကိတမြို့နယ်အတွင်းကစစ်ကောင်စီတပ်ဖွဲ့တွေစခန်းချထားရနေရာတွေမှာဘုံပောက်ကွဲမှုတွေဖြစ်ပွားခဲ့ပါတယ်။ဒါ့အပြင်ကမာရွတ်ရွာမကြောင်းလန်းဗဟန်းမြို့ဒမစီဒီလန်းနဲ့အင်းရလန်းတောင်အပါအဝင်တင်ကန်းကျွန်းမြို့နယ်လိုင်းမြို့နယ်အပါလိုင်းမြို့နယ်တွေမှာလည်းပောက်ကွဲမှုတွေဖြစ်ခဲ့ပါတယ်။ပောက်ကွဲမှုတွေကြောင့်စစ်ကောင်စီတပ်ဖွဲ့ဝင်တချို့ထိခိုက်ဒဏ်ရာရတယ်ဆိုတဲ့သတင်းတွေထွက်ပေါ်ပြီးမြေ VOA ကတိကျအတည်ပြုလို့မရသေးပါဘူး။မြောက်တကုံဘတ်ထုအင်းရအနီးမှာလည်းဘုံပောက်ကွဲမှု2ကြိမ်ရှိခဲ့တယ်လို့ဒေသခံတွေကပြောပါတယ်။ဒီပောက်ကွဲမှုကြောင့်ထိခိုက်ဒဏ်ရာရတဲ့သတင်းတော့မသိရသေးပါဘူး။စကိုင်းတိုင်းပလဲမြို့နယ်ကိုလန်းပြိုင်ခွေအနီးမှာဆိုင်ကယ်စီးလာတဲ့စစ်ကောင်စီတပ်ဖွဲ့တွေကိုဒီကနေ့မနေ့9နာရီလောက်ကပလဲပြည်သူ့ကာကွယ်ရေးတပ်ဖွဲ့ PPDF ကမိုင်းဆွဲတိုက်ခိုက်ခဲ့တာမှာစစ်ကောင်စီတပ်ဖွဲ့ဝင်6ဦးသေဆုံးပြီးဆိုင်ကယ်3စီးပျက်စီးသွားကြောင်းပလဲပြည်သူ့ကာကွယ်ရေးအဖွဲ့ကသတင်းထုတ်ပြန်ပါတယ်။ဒီထုတ်ပြန်ချက်နဲ့ပတ်သက်လို့တိကျအတည်ပြုလို့တော့မရသေးပါဘူး။ဘုံခွဲတိုက်ခိုက်တာတွေရှိခဲ့တဲ့တစ်ချိန်ထဲမှာပဲဆီယနာသိမ်းမှုကိုစန့်ကျင်တဲ့ဆန္ဒပြပွဲတွေလည်းနေမျိုးတချို့မှာရှိခဲ့ပါတယ်။မကွေးတိုင်းပခုတ်ကူမြို့မှာဒီကနေ့မနက်ပိုင်းကဆန္ဒပြခဲ့ကြတဲ့အတန်တွေကိုကြားခဲ့ရတာပါ။အလားတူပဲကရင်ပြည်နယ်ကြိုင်းစစ်ကြီးမြို့မှာတမနိနှင်းစီအမျိုးသမီးတပိတ်စစ်ကြောင်ချီတက်ဆန္ဒပြခဲ့ပါတယ်။စကိုင်းတိုင်းအတွင်းကရင်းမပင်ရွှေဘိုကလေးမြို့ဆလင်းကြီးဒဇယ်စတဲ့မြို့တွေမှာလည်းဆီယနာတင်းမှုစန့်ကျင်ဆန္ဒပြပွဲတွေအသီးသီးပြုလုပ်ခဲ့ကြပါတယ်ခင်ဗျာ
။အိန္ဒိယခြေဆိုင် Bharat Electronic Limited BEL ကမြန်မာစစ်တပ်ကိုလေကြောင်းကာကွယ်ရေးစနစ်တွေရောင်းချခဲ့တယ်လို့မြန်မာစစ်တပ်ရဲ့လူခွင့်ရေးချိုးဖောက်မှုတွေကိုလီလာစောင့်ကြည့်နေတဲ့ Justice for Myanmar အဖွဲ့ကပြောပါတယ်။ဒီ BEL ကုမ္ပဏီဟာအိန္ဒိယအစိုးရအစုရှယ်ယာအများစုကိုပိုင်ဆိုင်တာကြောင့်ဒါအိန္ဒိယအစိုးရကရောင်းချခဲ့တဲ့သဘောတရားနေကြောင်းတုံ့သက်ပြောဆိုကြပါတယ်။မြန်မာစစ်တပ်ကို BEL ကုမ္ပဏီက9ချိန်ထက်မနည်းစစ်လက်နက်ပစ္စည်းတွေတင်ပို့ရောင်းချတဲ့အထက်မှာမြန်မာရေတပ်ရဲ့ကမ်းခြေစောက်တပ်ဖွဲ့ကအသုံးပြုမဲ့ရေဒါစောက်ကြည့်ရေးစနစ်တွေအပါအဝင်တခြားလေကြောင်းကာကွယ်ရေးနဲ့ဆိုင်တဲ့လက်နက်ပစ္စည်းတွေပါဝင်ကြောင်း GFN ကလှုပ်ဝှက်ရရှိတဲ့စာရွက်စာတမ်းအထောက်အထားတွေအားသိရတယ်လို့ဆိုပါတယ်။လက်ရှိမှာ American Dollar 6သိန်းမှုရှိတဲ့စစ်လက်နက်ပစ္စည်းတွေကို BEL ကုမ္ပဏီကတင်ပို့ရောင်းချခဲ့တာဖြစ်ပြီးဒါဟာကုမ္ပဏီအနေနဲ့နောက်မှာမြန်မာနိုင်ငံကိုလက်နက်ပစ္စည်းအများအပြားတင်ပို့ရောင်းချရေးအတွက်ခြေလှမ်းအစဖြစ်နိုင်တယ်လို့လည်း GFN ကခန့်မှန်းပါတယ်။ဒီစစ်လက်နက်ပစ္စည်းကိုတော့မြန်မာနိုင်ငံခြေဆိုင် Mega Hill General Trading Company ကတဆင့်အိန္ဒိယခြေဆိုင် BEL ကုမ္ပဏီကမြန်မာနိုင်ငံကိုတင်ပို့ခဲ့တာလို့ဆိုပါတယ်။ မြန်မာနိုင်ငံကို BEL ကုမ္ပဏီကဒီဆက်လက်နက်ပစ္စည်းတွေမတင်ပို့ခင်လေးကကုလသမဂ္ဂမှာမြန်မာနိုင်ငံကိုလက်နက်တင်ပို့မှုရောင်းချမှုပိတ်ပင်ကန့်သက်ရေးဆုံးဖြတ်ချက်ကိုမဲခွဲရမှာအိန္ဒိယကမဲမဲပေးပဲနေခဲ့ပါတယ်ခင်ဗျာ
မြန်မာနိုင်ငံတွင်း COVID-19 ကူးစက်သစ်ဆုံးမှုအခြေအနေနဲ့ပတ်သက်လို့စစ်ကောင်စီကျန်းမာရေးဝန်ကြီးဌာနကဒီကနေ့၈နာရီမှာထုတ်ပြန်လာမှာလွန်ခဲ့တဲ့24နာရီတွင်ဓာတ်ခွဲဆန်းသတ်မှုပေါင်း 15,269 ဦးကိုစစ်ဆေးခဲ့ပြီး1,318 ဦးမှာရောဂါပိုးကူးစက်နေတာတွေ့ရှိကြောင်းဖော်ပြထားပါတယ်။ဒါအပြင်လွန်ခဲ့တဲ့24နှစ်အတွင်းမှာပဲသေဆုံးသူ30ဦးရှိကြောင်းဖော်ပြထားတာကြောင့်ခုချိန်ထိသေဆုံးသူစုစုပေါင်း 18,134 ဦးရှိသွားပြီဖြစ်ပါတယ်။ဒါပေမဲ့ COVID တတိယလိုင်းအတွင်းအမှန်တကယ်ရောဂါပိုးကူးစက်သူနဲ့သေဆုံးသူအရေအတွက်ဟာကျန်းမာရေးဌာနကထုတ်ပြန်လာတဲ့အများကြီးပုံနိုင်ကြောင်းကျန်းမာရေးပညာရှင်တွေနဲ့ပရဟိတအဖွဲ့တွေကပြောဆိုကြပါတယ် COVID-19 တတိယလိုင်းကိုရင်ဆိုင်နေရဆဲဖြစ်တဲ့မြန်မာနိုင်ငံမှာရောဂါပိုးကူးစက်သူနဲ့သေဆုံးသူအရေအတွက်ဟာစစ်ကောင်စီကျန်းမာရေးဌာနကထုတ်ပြန်ချက်တွေအရအခုရက်ပိုင်းအတွင်းသိသိသာသာရော့ကျလာနေပါတယ်ဒီတော့အတွက်မှာပဲမြန်မာနိုင်ငံအတွက်အိန္ဒိယကလူဒန်းနဲ့ COVID Shield COVID ကာဝယ်ဆေးတပ်တန်းရန်ကုန်လေဆေးကိုမနေ့ညကရောက်ရှိလာကြောင်းစစ်ကောင်စီကျန်းမာရေးဌာနကသတင်းထုတ်ပြန်ပါတယ်ခင်ဗျာ
မလေးရှားနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုကူးစက်မှုနှုန်းတွေကျဆင်းလာပြီးတော့ကာကွယ်ဆေးထိုးပြီးသူအရေအတွက်ပိုများလာတာကြောင့်ပြည်တွင်းနဲ့နိုင်ငံတကာခီးသွွားထိန်းချုပ်မှုအကန့်အသတ်တွေကိုဒီကနေ့တနင်္ဂနွေနေ့မှာစပြီးတော့ဖြေလျှော့ပေးလိုက်ပါတယ်။ပြီးခဲ့တဲ့လတွေအတွင်းကတော့ COVID-19 ပြင်းထန်ခဲ့လို့အာဏာပိုင်တွေကတနိုင်ငံလုံးမှာအသွာအလာကန့်သတ်ထားခဲ့တာပါ။ဒါပေမဲ့လည်းကာကွယ်ဆေးထိုးနှုန်းအရှိန်ရလာပြီးတော့ကူးစက်မှုကျဆင်းလာတဲ့အမျှကန့်သတ်ချက်တွေကိုလည်းလျှော့ချစီးပွားရေးလုပ်ငန်းတွေကိုလည်းပြန်လည်ဖွင့်လှစ်ပြီးအလုပ်သမားတွေလည်းလုပ်ငန်းခွင်တွေစီကိုတဖြည်းဖြည်းပြန်လည်ဝင်ရောက်နေတာပါ။မလေးရှားဝန်ကြီးချုပ်ဆဘရီယာကုပ်ကကာကွယ်ဆေးအပြစ်ထိုးပြီးသားတွေအနေနဲ့လွတ်လွတ်လပ်သွားလာခွင့်ရှိပြီးတော့အထူးတလဲခွင့်ပြုချက်တွေမလိုပဲနိုင်ငံသားထွက်ခွာခွင့်ရှိတယ်လို့ရုံးကနေကြေညာသွားပါတယ်။ဒီကက်ပေကြောင့်ဒီနှစ်အစောပိုင်းကတည်းကစလို့မလေးရှားနိုင်ငံမှာပြည်နယ်ချင်းကူးလူဆက်ဆံတာကိုကန့်သတ်ထားခဲ့တာပါ။အခုတခါမှာတော့မလေးရှားကျန်းမာရေးဌာနကထုတ်ပြန်ချက်အရနိုင်ငံလူဦးရေ 90 ရာခိုင်နှုန်းကိုကာကွယ်ဆေးထိုးပြီးကြောင်းဖော်ပြထားပါတယ်။လူကြီး32တန်းရှိတဲ့မလေးရှားနိုင်ငံဟာအရှိတောင်အရှမှာလူတုကိုအမြန်ဆုံးကာကွယ်ဆေးထိုးပေးတဲ့နိုင်ငံတစ်ခုဖြစ်ပြီးတော့မှတ်တမ်းတွေအရလူ 2.3 တန်းကိုကိုဗစ်ကူးစက်ခဲ့တာမှာလူပေါင်း 2,800 ကျော်သေဆုံးခဲ့ပါတယ်ခင်ဗျာ
ဒီရီအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ31 kHz 9383ညไฟโทมิเตอร์32กิโลเฮิรตซ์9303ญาไฟโทมิเตอร์57กิโลเฮิรตซ์5885รอบဖြင့်စနစ်တင်းတွေမှာไฟလက်မီတာ190กิโลเฮิรตซ์1505ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်ဒီအမေရိကန်တန်ကနေတင်းငွေနေညပိုင်းသတင်းတွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာတောင်ကိုရီးယားနိုင်ငံကလက်ရှိအာဏာရပါတီရဲ့သမ္မတကိုယ်စားလှယ်အောင်ဖြစ်လီဂျင်မြူးကိုဒီကနေ့ရွေးချယ်လိုက်ကြပါတယ်။သူ့အနေနဲ့လက်ရှိအာဏာရပါတီရင်ဆိုင်နေရတဲ့အင်ချမ်မြေပိုင်ဆိုင်မှုဆိုင်ရာအရှုတ်တော်ပုံတွေကိုကြော်လွှားပြီးတနင်္ဂနွေလုံးအတိုင်းအတာနဲ့ပါတီအပေါ်ထောက်ခံမှုရရှိအောင်ကြိုးစားဖို့ပြင်ဆင်နေချိန်မှာပဲအတိုက်ခံ Conservative Party ကတော့အချင်းချင်းတိုက်ခိုက်ပြောဆိုနေကြပါတယ်။လက်ရှိဂျွန်ဂျီပြည်နယ်အုပ်ချုပ်ရေးမှုအဖြစ်တာဝန်ထမ်းဆောင်နေတဲ့လီဂျင်မြူးဟာလက်ရှိသမ္မတမွန်ဂျေအင်းနေရာမှာအစားထိုးဖို့တောင်ကိုရီးယားသမ္မတရွေးကောက်ပွဲမှာဝင်ရောက်ရှင်ပြန်ဖို့ Democratic Party အတွင်းရွေးကောက်ပွဲမှာအနိုင်ရလိုက်တာဖြစ်ပါတယ်။လက်ရှိတောင်ကိုရီးယားဥပဒေအရသမ္မတမွန်ဂျေအင်းဟာရွေးကောက်ပွဲမှာထပ်မံဝင်ရောက်အရွေးခံခွင့်မရှိတော့ဘူးလို့ဆိုပါတယ်။သမ္မတရွေးကောက်ပွဲကိုတော့၈နှစ်မှလ၉ရက်နေမှာကျင်းပမှာပါ။ Democratic Party သမ္မတလောင်းလီဂျေမြူးရဲ့အဓိကပြန်ပွဲ Conservative Party သမ္မတလောင်းယွန်ဆုခ်ဆူဟာလည်းလက်ရှိမှာဘေဒင်ဆရာအပေါ်ယုံကြည်ကိုးစားလွတ်နေဆိုတဲ့ဆွဆွဲခံရတာအပါအဝင်တခြားပုဂ္ဂိုလ်ရဲ့အရှုပ်တော်ပုံနဲ့ရင်ဆိုင်နေရတာပါပါတီတွင်းပနာမရွေးချယ်မှုတွေ၁၇ချိန်မြောက်ပြုလုပ်ပြီးတဲ့နောက်လီဂျင်မြွန်းဟာထောက်ခံမဲ51ရာခိုင်နှုန်းနီးပါးနဲ့ဒီကနေ့အနိုင်ရလိုက်တာဖြစ်ပါတယ်သူနဲ့အနီးကဆုံးပြန်မဲ့ဖြစ်သူဝန်ကြီးချုပ်ဟောင်းလီနတ်ယွန်းကတော့ထောက်ခံမဲ39ရာခိုင်နှုန်းကျော်ရရှိခဲ့ပါတယ်ခင်ဗျာ
အီရတ်နိုင်ငံမှာတော့တနင်္လာနေ့မှာကျင်းပတဲ့အထွေထွေရွေးကောက်ပွဲမှာပြည်သူတွေစပြီးတော့မဲပေးနေပါပြီ။ဒီရွေးကောက်ပွဲကိုသပိတ်မှောက်တဲ့ American ကတင်သွင်းလာတဲ့ဒီမိုကရေစီပေါ်မှာယုံကြည်မှုကျဆင်းလာနေတယ်လို့လည်းတော်တော်များများကပြောဆိုနေတာတွေရှိပါတယ်။ပြီးခဲ့တဲ့နှစ်နှစ်တုန်းကအစိုးရစန့်ကျင်ရေးဆန္ဒပြမှုတွေအကြီးအကျယ်ဖြစ်ပွားခဲ့ပြီးတဲ့နောက်မှာတတိပုဂ္ဂလအမတ်လောင်းတွေအထောက်အကူရစေဖို့အတွက်အသည့်ရေးဆွဲထားတဲ့ဥပဒေအောက်မှာရွေးကောက်ပွဲတွေပြုလုပ်နေတာပါ။အခိုင်အမာတိဆောက်ပြီးသားလည်းဖြစ်လက်နက်တဆင့်ပြီးသားလည်းဖြစ်တဲ့ရှီယာမွတ်စလင်လွှမ်းမိုးတဲ့အာဏာရပါတီကပဲအနိုင်ရမယ်လို့မျှော်လင့်ထားကြပါတယ်။လွတ်တော်အမတ်329နေရာနဲ့အ ਨੇ ဆုံးပါတီပေါင်း169ပါတီဝင်ပြိုင်နေကြပြီးတော့အမတ်လောင်း3200ဝန်းကျင်ရှိတယ်လို့ယူကော့ဘဲကော်မရှင်ကဆိုပါတယ်။ယူရက်မှာယူကော့ဘွဲတွေပြီးရင်ဆိုရင်တော့ သမရဝန်ကြီးချုပ်နဲ့အစိုးရအဖွဲ့ဝင်တွေကိုရွေးချယ်ရမှာစစ်ဆေးညှိနှိုင်းရတာတွေကြောင့်လာတော်ကြလေးရှိပါတယ်။မဲယုံဖွင့်တာနဲ့ဝန်ကြီးချုပ်မူစတာဖာအကယ်ဒမီဟာမဲသွားပေးခဲ့တယ်လို့လည်းနိုင်ငံပိုင်ရုပ်သံသတင်းထံကပြောဆိုပါတယ်ခင်ဗျာ
။လွတ်လပ်ခွင့်နဲ့ဒီမိုကရေစီအနှစ်သာရတွေမပါဝင်တဲ့တရုတ်နိုင်ငံကချပေးထားတဲ့လမ်းကြောင်းအတိုင်းလက်ခံကျင့်သုံးဖို့ထိုင်ဝမ်ကျွန်းကိုဘယ်သူမှဖိအားပေးလို့မရနိုင်ကြောင်းတရုတ်နိုင်ငံရဲ့ဖိအားပေးလာမှုတွေနဲ့ပတ်သက်လို့ထိုင်ဝမ်သမရဆန်အင်းဝမ်ကတင်းငွေနေနေမှာခုခံပြောကြားလိုက်ပါတယ်။နိုင်ငံတကာကစိုးရိမ်စရာဖြစ်လာရလာရောက်တဲ့အထိထိုင်ဝမ်လေကြောင်းပိုင်နယ်အတွင်းတရုတ်လေတပ်ကလေယာဉ်ပြန်တွေဝင်ရောက်ပြန်တန်းတာအပါအဝင်ထိုင်ဝမ်ကျွန်းကိုတရုတ်ပြည်မှကြီးအောင်ပြန်ရောက်လာရေးတရုတ်အစိုးရကစီရင်တဲ့နိုင်ငံရေးအရာဖိအားပေးမှုတွေလှုပ်ဆောင်လာနေတာပါထိုင်ဝမ်ကျွန်းနဲ့ငင်းချန်းစွာပြန်လဲပေါင်းစည်းရေးမူဝါဒကိုကျင့်သုံးသွားမယ်လို့တရုတ်သမ္မတရှီကျင်းဖင်ကစနေနေ့မှာပြောကြားလိုက်ပြီးတိုက်ရင်အသုံးလှုပ်ဆောင်မယ်ဆိုတဲ့အချက်ကိုတော့ထည့်သွင်းပြောဆိုခဲ့ခြင်းမရှိပါဘူးထိုင်ဝမ်ကျွန်းအတွက်ထိုင်ဝမ်ကျွန်းသားတွေကပဲစွန့်ပြတ်ပိုင်ခွင့်ရှိတယ်လို့ယူဆထားတာကြောင့်တရုတ်သမ္မတရဲ့အဲ့ဒီလိုပြောဆိုမှုပေါ်ထိုင်ဝမ်ဘက်ကအမျက်ဒေါသထွက်ခဲ့ကြပါတယ်ခင်ဗျာ
ပါကစ္စတန်နိုင်ငံရဲ့နျူကလ িয়ার ဖခင်အဗ်ဒူကဒီယာခမ်ဟာနာတာရှေဖျားနိုင်ငံပြည်နောက်မှာအသက်85နှစ်အရွယ်မှာအစ္စလာမဘတ်မြို့ကဆေးရုံတစ်ခုမှာတနင်္ဂနွေအစောပိုင်းကကွယ်လွန်ခဲ့ပါတယ်။ပါကစ္စတန်နိုင်ငံကိုနျူကလ িয়ার ပိုင်ဆိုင်တဲ့ပထမဦးဆုံးအစ္စလာမနိုင်ငံတစ်ခုအဖြစ်လုပ်ပေးနိုင်ခဲ့တဲ့ခမ်ကိုနိုင်ငံသူရဲကောင်းအဖြစ်ဂုဏ်ပြုကြတယ်လို့တစ်ဖက်မှာလည်းအီရန်လစ်ဗျာနဲ့မြောက်ကိုရီးယားနိုင်ငံတွေစီကိုနျူကလ িয়ার နည်းပညာတွေတရားဝင်ဖြန့်ဖြူးခဲ့တယ်လို့ဆွဆွဲခံခဲ့ရပါတယ်။သူရဲ့နာရေးကိုနိုင်ငံတော်စာပနာအဖြစ်သတ်မှတ်ပြီးတော့နိုင်ငံအလံကိုတဝက်မှွင့်တူမှာဖြစ်တယ်လို့ပါကစ္စတန်ပြည်ထောင်စုဝန်ကြီးကကြေညာပါတယ်။ဝန်ကြီးချုပ်အမရခန်ဟာအခုလိုပညာရှင်တဦးဆုံးရှုံးမှုအတွက်အထူးပဲဝန်ထမ်းရကြောင်းပြောပြီးသူဟာနိုင်ငံတော်ရဲ့အတင်ကြေးပုဂ္ဂိုလ်တူဖြစ်တယ်လို့ပြောပါတယ်။ခန်ရဲ့အရေးပါတဲ့လှုပ်ဆောင်မှုကပါကစ္စတန်နိုင်ငံကိုနျူကလ িয়ার နိုင်ငံတစ်ခုဖြစ်စေခဲ့ပြီးအိန္ဒိယနျူကလ িয়ার အင်အားကြီးအိန္ဒိယနိုင်ငံရဲ့ရန်လိုမှုတွေကိုအကာအကွယ်ပေးနိုင်ခဲ့တယ်လို့လည်းသူရဲ့ Twitter စာမျက်နှာမှာရေးသားထားပါခင်ဗျာ။
ဒီကနေ့ညပိုင်းနောက်ဆုံးရသတင်းတွေကိုကိုစောဝင်းလှိုင်နဲ့ကိုအောင်မြတ်သူတို့ပြောပြပေးခဲ့တာပါရှင်။ကျမတို့ရဲ့ရေဒီယိုအစီအစဉ်တွေကိုရုပ်သံထဲမှာဖြည့်ဆွက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ Facebook စာမျက်နှာ VOA Burmese News နဲ့ VOA ရဲ့ website စာမျက်နှာဖြစ်တဲ့ burmese.voanews.com တို့မှာအချိန်နဲ့တပြေးညီဖမ်းယူနားဆင်ကြည့်ရှုနိုင်ပါတယ်ရှင်။အခုအရင်ဆုံးတော့အပတ်စဉ်ကဏ္ဍရဲ့မတိုင်ခင်မှာသတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးခြင်းပါတယ်ရှင်။ဒေါ်ဆန်းစုကြည်ကိုအာဂရီလိုက်စားမှုနဲ့တရားစွဲထားတဲ့မှုတွေနဲ့ပတ်သက်ပြီးတော့နှစ်ဖက်အပြန့်အလှန်စစ်မေးမြန်းခဲ့တာမှာတရလူတွေဘက်ကတက်တည်အခိုင်အမာပြသနိုင်ခဲ့ခြင်းမရှိဘူးလို့ဒေါ်ဆန်းစုကြည်ရဲ့ရှေ့နေတွေဘက်ကပြောလိုက်ပါတယ်။ပြီးခဲ့တဲ့တစ်ပတ်အတွင်းဒေါ်ဆန်းစုကြည်ရဲ့တရားရုံးကြားနာစစ်ဆေးမှုတွေနဲ့ပတ်သက်ပြီးတော့ကိုရန်နိုင်ကစူးစီးတင်ပြပေးထားပါတယ်ရှင်။
နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်ကိုဆွဲဆိုထားတဲ့အဂရိလိုက်စားမှုဆိုင်ရာအမှုတွေနဲ့ပတ်သက်ပြီးပြီးခဲ့တဲ့တောက်ကြနေ့ကတော့နှစ်ဖက်ရှိနေသည်တရလူဘက်ကို cross examination လို့ခေါ်တဲ့အပြန်အလှန်မေးခွန်းတွေစစ်ဆေးမေးမြန်းခဲ့ကြပါတယ်။ဒီအမှုမှာအဂရိလိုက်စားမှုတိုက်ဖျက်ရေးကော်မရှင်ဘက်ကတရလူဦးရထက်နဲ့တရလူပြသက်တည်သူဖြစ်တဲ့ NLD ဆိုရလက်ထက်ရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြိုးမင်းသိန်းတို့ကိုမေးမြန်းခဲ့တာမှာတော့သက်တည်အခိုင်အမာပြသနိုင်ခဲ့ခြင်းမရှိဘူးလို့ဒေါ်ဆန်းစုကြည်ရဲ့ရှင်နေတူဖြစ်သူဦးကြည်ဝင်းကပြောပါတယ
်ပေးတယ်ကပြောတာရက်စွဲတွေမမှတ်မိဘူးပေါ့ရက်စွဲမမှတ်မိဆိုတော့သူကအဓိကထားပြီးတော့တကယ်သူကဒါမျိုးကကဲကိုင်ကန်ချင်းကပေးရဆိုရင်သူမှမှတ်ထားမှာပေါ့နော်ဘယ်လိုပေးရဆိုသူမှတ်မှာမထားနိုင်ဘူးဒါပေမဲ့ကိုနကဒီလိုဦးရက်ချက်ကတော့သူကရက်စွဲညသူကမှတ်ထားတယ်သူကတကယ်သိတဲ့လူလည်းပေါ့ဘူးသက်စီစစ်ပြီးတော့မှသိတဲ့လူဆိုတော့ဒါတစ်ဆင့်ရားသိတဲ့လူကတော့ထွက်ထားပြီးတော့တကယ်သိတဲ့လူကသူ့ဖြိုးမင်းသိန်းကဒီမပြောနိုင်ဘူးရက်ဆွဲပါလားညလာရက်ဆွဲတိကျတိလားဆိုတော့ရက်ဆွဲတော့မတိဘူးသူဖြစ်တဲ့လာကိုသူသိတယ
်ဦးဖြိုးမင်းသိန်းကဒေါ်ဆန်းစုကြည်ကိုအကယ်ဒမီအခောက်ရွှေ9ပိတ်တာနဲ့အမေရိကန်ဒေါ်လာ6သိန်းကို3ချိန်ခွဲပေးခဲ့ရတယ်လို့ထွက်ဆိုခဲ့ပေမဲ့လည်းပေးခဲ့တဲ့ဆိုတဲ့ရက်ဆွဲအတိအကျကိုထွက်ဆိုနိုင်ခဲ့ခြင်းမရှိသလိုဒေါ်ဆန်းစုကြည်စီကလည်းအဲ့ဒီပစ္စည်းနဲ့ငွေတွေကိုသိမ်းဆည်းရမိတယ်ဆိုတာရှာဖွေပုံစံတက်တည်အထောက်ထားနဲ့ရုံးတော်မှာတက်တည်ပြသနိုင်ခဲ့ခြင်းမရှိခဲ့ပါဘူး။ဒါပြန်ဒီကြားနာစစ်ဆေးမှုအတွင်းနောက်ထပ်ချက်ကတော့ဦးဖြိုးမင်းသိန်းဟာစစ်တပ်ကဖေဖော်ဝါရီ1ရက်နေ့ကအာဏာသိမ်းချိန်ကစပြီးသူကိုဖမ်းဆီးထိန်းသိမ်းထားတယ်ဆိုတာထွက်ဆိုသွားခဲ့သလို NLD ဘိုလ်အလုံးမှုဆောင်အဖွဲ့ဝင် CEC တွေတဲကဝန်ကြီးချုပ်တွေထဲမှာကျန်တဲ့ဝန်ကြီးချုပ်တွေကိုတရားစွဲထားပေမဲ့ဦးဖြိုးမင်းသိန်းကိုတရားစွဲဆိုထားခြင်းရှိမရှိဆိုတာနဲ့ပတ်သက်ပြီးမေးမြန်းတဲ့အခါမှာလဲဦးဖြိုးမင်းသိန်းကသူ့ဘော်မှာအခုချိန်ထိတရားစွဲဆိုထားခြင်းမရှိဘူးဆိုပြီးတော့အဲ့ဒီရုံးချင်းမှာထွက်ဆိုသွားခဲ့ပါတယ် ရာဇဝတ်ကျင်းထုံးဥပဒေပုံမှန်162အပြင်တပ်တွေကဥပဒေပုံမှန်24 25 26 29မှာပြဋ္ဌာန်းချက်တွေအရတော့ရဲချုပ်ရဲလက်အောက်မှာဖမ်းဆီးထိန်းသိမ်းခံထားတဲ့သူတွေရဲ့ထွက်ဆိုချက်တွေဟာတပ်တွေကမဝင်ဘူးဆိုပြီးတော့ဖော်ပြထားပါတယ်။ဒါကြောင့်ဥဖျိုးမင်းသိန်းဟာလက်ရှိမှာစစ်ကောင်စီကဖမ်းဆီးထိန်းသိမ်းထားတာထိန်းချုပ်မှုအောက်မှာရှိနေတာဖြစ်တဲ့အတွက်သူ့ရဲ့ထွက်ဆိုချက်တွေဟာဥပဒေသဘောအရတပ်တွေကလို့မရဘူးလို့ဥပဒေပညာရှင်တွေကပြောနေကြပါတယ်။ဒီချိန်ထဲမှာပဲစစ်ကောင်စီဘက်ကတော့ဒေါက်ဆန်းစုကြည်ကိုအဂတိလိုက်စားမှုနောက်ထပ်သုံးမှုနဲ့ဆွဲဖို့လုပ်နေတယ်လို့သိရပါတယ်။ဒီတစ်ပတ်မှာနောက်ထပ်ထူးခြားတာတစ်ခုကတော့အခုတရားစွဲထားတဲ့အမှုတွေဟာဗုဒ္ဓဟူးနေ့ကလွဲပြီးတပတ်ကို၄ရက်နဲ့နေတိုင်းလိုလိုတရားရုံးမှာယုံကြည်သွားနေရတာကြောင့်ကျမ်းမာရေးအရာတပတ်ခြားတစ်ခါစစ်ဖို့ဒေါက်ဆန်းစုကြည်ကိုတိုင်ကတရားရုံးကိုတောင်းဆိုခဲ့တယ်လို့ရှင်းနေတယ်ကလည်းတောင်းဆိုခဲ့ပါတယ်။ဒါနဲ့ပတ်သက်လို့တရားရုံးကတော့ဆုံးဖြတ်ချက်မချမှတ်ရသေးပါဘူးခင်ဗျာ။
ဒီရည်တန်ရဲ့တနင်္ဂနွေညပိုင်းအစီအစဉ်လေးကိုမြို့တော်ဝါရှင်တန်ကနေပြီးတော့ဓာတ်ရိုက်ထုတ်လင်းပေးနေပါတယ်ရှင်။ဒီကနေ့အတွက်အစီအစဉ်ဒီမှာမြန်မာအရေးဆွေးနွေးခန်းကမ္ဘာတည်နေတဲ့ကမြန်မာနိုင်ငံဆိုင်ရာဆောင်ပါကောင်းထုတ်ချက်မြန်မာပြည်ကပေးစာများခန္ဓာနဲ့တည်နေတဲ့ကသုတအစီအစဉ်လေးကိုနားဆင်ရဖို့ရှိပါတယ်။ဒီအစီအစဉ်ဒီမတိုင်ခင်မှာအခုအရင်ဆုံးတော့မြန်မာအရေးဆွေးနွေးခန်းကိုထုတ်လင်းပေးခြင်းပါတယ်။ပြီးခဲ့တဲ့ဆယ်စုနှစ်အတွင်းမှာတိုးတက်ပြောင်းလဲလာခဲ့တဲ့မြန်မာနိုင်ငံရဲ့နိုင်ငံရေးစီးပွားရေးဟာဆရာနာသိန်းနာကြောင့်နောက်ပြန်ဆုတ်ကုန်ပြီးတော့ပြည်သူတွေဘက်ကရွေးချယ်စရာမရှိတော့ဘဲဆက်ပြီးတော့တော်လှန်သွားမှာဖြစ်တယ်လို့မန္တလေးကຫນွေဦးတော်လှန်ရေးခေါင်းဆောင်ဒေါက်တာတေဇာဆန်းကပြောပါတယ်ဒေါက်တာတေဇာဆန်းကိုတော့ကိုရနိုင်ကဆက်သွယ်မေးမြန်းထားပါတယ်ရှင
်မင်္ဂလာပါအခုတေဇာဆန်း
အခ
ုဆိုရင်ကျွန်တော်တို့စစ်တပ်ကအာဏာသိမ်းတာဟာရှစ်လကျော်လာခဲ့ပြီပေါ့နော်ဆိုတော့ဒါမဲ့ဒီလိုစစ်တပ်ကအာဏာသိမ်းတာပုံမှန်လူထုကလည်းဒီစန့်ကျင်တော်လှန်မှုတွေလူထုလှုပ်ရှားမှုတွေကဆက်ပြီးတော့ရှိနေတော့ပဲပုံစံလေးပြောင်းလာတယ်ဆိုရင်ပဲလူထုရဲ့စန့်ကျင်မှုတွေကဆက်ပြီးတော့ရှိနေတယ်ဆိုတော့ပထမဆုံးအနေနဲ့ပြောသိချင်တာကအခုလက်ရှိစစ်အာဏာရှင်စန့်ကျင်လူထုလှုပ်ရှားမှုတွေနဲ့ပတ်သက်ပြီးတော့ကိုဒီသာဆန်းရဲ့အမြင်ကိုသိချင်ပါတယ်
အော်ကျွန်တော်ဒီဆိုရင်လည်းပြောလို့ပဲစင်ကာလာအားစစ်လာကြာခဲ့ပြီကျွန်တော်တို့လူလူကတနေ့တည်းရဲ့တနားကြီးမှဒီင်းသက်သွားတာမျိုးတွေးရတော့ပါတယ်ကျွန်တော်တို့ဒီစီစစ်အနာကျင်းတဲ့ပူရောဒီအနာသိမှုပူရောလုံးဝလက်မခံပဲเนาะကျွန်တော်တို့ဒီအနာကျင်းတဲ့အောက်မှာเนาะအသားကြောင်မှာမဟုတ်ဘူးဆိုတာကိုကျွန်တော်ဒီစင်ကာလာစစ်လာကတော်တော်လေးပါလာစစ်လာကအကောင်းဆုံးသက်တည်ကြည့်နေပြီလို့ကျွန်တော်ကပြောလို့ပါတယ်။ဟောကျွန်တော်တို့တော်လန်ကြီးတိုက်ခွဲပြီးနာပုံစံမျိုးစုံနဲ့ကျွန်တော်တို့ဟောကျွန်တော်တို့ကြော်ရည်ရဲ့ဖန်တိုင်းကိုမရောက်မချင်းကျွန်တော်တို့တက်ပြီးရောဖြစ်တဲ့ဘာကြောင့်လဲဆိုတာအမြဲတမ်းသိရနေဖြစ်ပါတယ
်။လမ်းမောထွက်ဆန္ဒပြတာတွေဟာအရင်လိုမျိုးတော့ဟိုအုံနဲ့ချင်းနဲ့မဟုတ်တော့ဘဲနဲသွားတဲ့ဆိုပေမဲ့ရှိရောရှိနေတော့ပဲမန္တလေးပါဝင်တချို့မျိုးတွေမှာဆိုရင်နေတိုင်းရှိနေတော့ပဲတစ်ဖက်မှာလည်းစစ်ကောင်စီကသူတို့ကိုစန့်ကျင်တာစန့်ကျင်တဲ့သူတွေကိုပို့ပြီးတော့ပြင်းပြင်းထန်ထန်နှိမ်နှင်းလာတယ်စစ်ကောင်စီဘက်ကလည်းသူတို့ကိုတတိုင်းပြည်လုံးကစန့်ကျင်နေတာမဟုတ်ဘူးတချို့မျိုးတွေမှာပဲစန့်ကျင်နေတာဆိုပြီးတော့ပြောတာတွေရှိလာတယ်တော့အခုနောက်ပိုင်းဒီတော်လိုင်းရဲ့အသွင်ပြောင်းလာတော့ဆန္ဒပြသပိတ်တွေကလည်းအရင်လိုတော့မဟုတ်ဘောဗျာဆိုတော့ဒီဆန္ဒပြသပိတ်တွေဆက်ရှိနေဖို့ဘလောက်ထိအရေးကြီးတယ်လို့ရောဆိုမလဲဗျ။ဟု
တ်ကဲ့ကျွန်တော်အမြဲတမ်းပြောပါတယ်ကျွန်တော်တို့ဒီလူတွေဦးတော်လန်ကြီးမှာဒီနေ့ကျမှာကျွန်တော်တို့တော်လန်ကြီးရဲ့မန်တိုင်ကြီးပေါ့ဗျ။ကျွန်တော်တို့ကအဓိကမန်တိုင်ကြီးကျွန်တော်တို့အားဘူးကျွန်တော်တို့က top ဖြစ်ပါလိမ့်ပါတယ်။ပထမတစ်ခါဒီကျမှာကျွန်တော်ရေးကြည့်လို့ဖြစ်တဲ့တနက်ကခုကန်တော်လန်ဖြစ်တဲ့ဆိုင်ွက်ဖြစ်ပါတယ်။ဒုတိယအနေနဲ့ကျွန်တော်တို့ရဲ့ဒီဓမ္မဆက်ကစိတ်ဆိုင်ွက်ဖြစ်တယ်။တတိယအနေနဲ့ကျွန်တော်တို့ဒီစီတီယံပေါ့အော်ကျွန်တော်တို့ရုံးတက်တဲ့ရုံးဖက်ခဲ့တာလေဒီတီယံပြဲပေါင်းတယ်တီယံတိုက်ပွဲဖြစ်တယ်ရုပ်ခအနေနဲ့ကတော့နိုင်ငံတကာမျက်နှာပါကျွန်တော်တို့ဒီအထွတ်အမြတ်ကြီးတွေအခုရအတိအကတီယံဝင်တို့ရဖြစ်တယ်စစ်ကောင်စီဒီအကြမ်းဖက်အုပ်စုဖြစ်တယ်ဆိုတဲ့ဒီတီယံဝင်မှုတိုင်ရာတန်ငယ်တမန်ငယ်တိုက်ပွဲပေါ့နော်ပြင်သမနော်အားမှုမြောက်နေတယ်ကျွန်တော်တို့စစ်ကောင်စီကိုအတိမတ်မပြုဘူးနော်လက်မခံဘူးသူနဲ့အဆက်အသတ်မလုပ်ဘူးဆိုတဲ့ဘူးတရိတ်တိုက်ပွဲဖြစ်တယ်ကျွန်တော်တို့ကဒီတော်နေဒီတော့တန်ကြီးငါတို့အားကောင်းပြီလို့လို့ဆန်ချက်ကြီးတွေကိုတာမားနေဘူးဒီတော့တန်ကြီးရဲ့သုံးခုကနော်ဒီမန်တိုင်းတစ်ခုခုအားနေသွားမယ်ဂျိုင်းနေသွားမယ်ကျန်နေပေါ်နေဒီကုလို့အပေါ်မှာတို့ရတာတို့လက်ကတောင်းပါဖြစ်ဒါကြောင့်တို့ကရဲရဲတွေ့တယ်တော်တန်ကြီးရဲ့တော့တန်ကြီးအားလုံး တော်လည်းရင်းကြီးတာတွေအားလုံးငါးကောင်းတန်ပါတယ်ကိုဒီကြီးရဲ့ကပ္ပမလို့ပြောလို့ပါဒုတိယခုနေတော့မှတ်ပါတယ်ကျွန်တော်တို့ဒီနေ့အချိန်မှာဓမ္မထက်ကတပိတ်တိုက်ပွဲကကျွန်တော်တို့ဟုတ်လားဖေဖော်ဝါရီမှာပြေပွဲကလိုက်နေခြင်းတွေသူတို့ပါဝင်မှုဒါတို့ကြပါတယ်ဒါလည်းကျွန်တော်တို့နော်ဟိုအတန်းတကယ်ကြီးလည်းမဟုတ်ဘူးလူတို့အစ်တင်ရတယ်တောင်းမရှိသင်္ခါကြီးအောင်ဗျာတော်တော်လက်လက်ဆိုလို့အတူတူချောင်းအောင်မရှိဗျာကျွန်တော်တို့ကလားတိုင်းပုံလေးကြီးကန်တော့တိကလေးကန်တော့လမ်းမတ်ပါဒီလိုလိုရင်းသဏ္ဍာန်တွေကိုအင်းချမ်းစွာသဏ္ဍာန်ပြနေတယ်ရဟန်းကျေလူသဏ္ဍာန်အစ်စ်ကြီးအစ်စ်ကြီးလည်းရေးရေးသက်သက်ဖြစ်တယ်ဗျာဟောအချိန်တိုင်းဒီလိုက်တော့ဖြစ်ခံရတယ်လမ်းမတ်ကရှုပ်ဝဲခံရတယ်လူတင်းတောင်းကျွန်တော်တို့ကစိလာကြတဲ့ဒီနေ့ဝင်စက်ပြီးပြည်လဲပါဘာလို့ဒီမှာကိုကြီးလာတောင်းနေပါပြီအမှန်ကအတိမတ်ကြီးကိုပေါ့ကျွန်တော်ဒီနေ့တင်လာတာဒိတ်တိုင်ပွဲဆိုတာကဘာမှတောင်းတာအစီအကြောင်းတွေတဲ့အဲ့တော့ဒီနေ့ချိန်ကျွန်တော်ကလာဒီတပိတ်ကြီးလဲတဲ့ကျွန်တော်တို့ကတော့ကြားတပိတ်ကြီးလဲတိုင်းကလုံးပါပဲနော်ဒီကြီးတွေကကြီးလဲတယ်အဲ့တော့တိုးနေတာကဘာကြောင့်လူလူပါဝင်မှုတွေဒီအားဖြစ်ပါလေတိတိလေးစစ်ကောင်ကြီးရဲ့အကျန်းဖက်စစ်တပ်ရဲ့ရက်သက်ရုံးပါ
ပြီးခဲ့တဲ့လပိုင်းကပေါ့နော်ကျွန်တော်စစ်ကောင်စီအဖွဲ့ဝင်တယောက်ကိုအင်တာဗျူးရဲ့အခါမှာတော့သူကတော့ပြည်သူတွေအနေနဲ့ငြင်းငြမ်းစွာဆန္ဒပြလို့ရတယ်လို့ပြောတယ်။ဒီဆန္ဒပြတဲ့သူတွေအနေနဲ့ဒီအကြမ်းဖက်တာတွေပြည်သူပိုင်းပစ္စည်းတွေကိုဖျက်ဆီးတာတွေမလုပ်ဘူးဆိုရင်စစ်ကောင်စီဘက်ကလည်းဒီလိုမျိုးအကြမ်းဖက်အင်အားသုံးနေနေစရာမလိုဘူးဆိုပြီးတော့ပြောထားတာရှိပါတယ်။ဆိုတော့အဲ့ဒီအပေါ်မှာရောကိုဒေသာအစအနေနဲ့ဘယ်လိုပြောကျင်လဲအဲ့တော့ဟုတ်ပါဘူ
းမင်းနဲ့ပြောင်းလိုက်တဲ့ဟာတာစကားလိုပဲပြောလို့ပါတယ်ပြောလို့ရမန္တလေးမှာဆိုရင်လည်းလုံခဲ့တဲ့ဂျပန်ကြီးရပဲနော်သံဃာသမဂ္ဂတပိတ်အကွက်ခံရပါတော့ကျွန်တော်တို့သံဃာတော်တကယ်ဆရာပါတော့နော်ငယ်ကြီးဆရာတော်တွေဦးနေဦးဆောင်တဲ့သံဃာသမဂ္ဂတိကောင်းကိုရဲ့ရဲ့ဆက်ဆက်ကြံပြီးတော့နော်ရုပ်ဝတ်တွေနဲ့နော်စီယူနီပေါင်းရဲ့ယူနီမပါဘူးရုပ်ဝတ်တွေနဲ့တနက်တစ်တည်းတန်းဖြစ်တယ်ဗျာကားနဲ့ဝင်လိုက်တယ်အဲ့ဒီလိုဝင်လိုက်တယ်။ဒါကတော့နမူနာတစ်ခုပဲပြောတာ။အဲ့ဒါကလူတွေကမကြမ်းတာဖြစ်နေ။မကြမ်းတာ။အဲ့တော့ကျွန်တော်တို့ခုနကပြောလို့ဘာနဲ့လဲဆိုတာလို့ဟော။အဲ့လိုတစ်ခေါက်တော့မပါဘူးဗျာ။တော့ပိုင်းပုံကြီးသီတောဆန်လေးကြီးနဲ့နော်။ကျွန်တော်တို့ပြည့်တက်ပြီးတဲ့အမိတ်တိုင်ပွဲကြီး။နော်။ကျွန်တော်တို့ဒီနော်အကြမ်းဖက်ဖို့နေနေတာကကျွန်တော်တို့ကနော်ဒီဒီလိုရဲ့လူသားချက်ဒီနေ့ဆိုတောင်းဆိုရဲ့ဒီအမိတ်ဒီလူတွေကိုတော့ကောင်းမှာနော်ဒီစက်ကောင်းဒီရဲ့ရဲ့ဆက်ဆက်နေတဲ့နေအမြအချိန်နဲ့အမြသူ့ပဲဒီရယ်တက်ပြက်ဒီရယ်အသိဒီရယ်လို့ပဲကျွန်တော်ကပြောချင်ပါတယ်အကြိမ်ခုနကပြောခဲ့တဲ့အဲ့ဒီနော်ဒီစစ်ကောင်ဒီဒါပါကဖွင့်ဝင်နေတဲ့သူ့မယုံဘူးဆိုသူ့ကိုယ်တိုင်အသိဒီပြီးတော့ဒီနေ့ကျွန်တော်တို့ရန်ကုန်မှာပြည်သူမန္တလေးမှာဖြစ်တဲ့ဗိတ်ကြောင်တခုမှာလိုက်ကြည့်ပါလို့ကျွန်တော်တို့သူ့ဘလို့ကြုံမှာမလဲနော်သူ့ဟာသူ့ကိုယ်တိုင်ဖြစ်တဲ့သူ့မိသားစုဝင်တွေဖြစ်တယ်ဒါမှမဟုတ်တကယ်ဒီနေ့ပေါ်သိပြီးတော့နော်ဒီလာကြည့်ပါတိတူကြီးပါလို့ကျွန်တော်ကတော့ပြောလို့ပါတယ်။ဟောစက်ကောင်ကြီးကကျွန်တော်တို့ဟောတကယ်တီးတီးကဘယ်ပြင်ဝေးကမှမလိုက်တာပဲနဲ့ဟောဒီလမ်းမတက်ကတပိတ်ကြီးရဲ့ရဲ့ဆက်ဆက်နော်စိတ်တက်နေရဲ့သူ့ပွဲနေရဲ့စိတ်ခက်နေရဲ့ဆိုတာဟောနော်သတိတက်ကရရလေးအောက်အားလေးပတ်တန်းလေးခိုင်ရမှာသုံးနေကြည့်ပါတယ်လို့ပဲပြောလို့ပါတယ်။ဟုတ်တော့ကျွန်တော်တီးတီးကတော့ကျွန်တော်တို့ကြည့်လို့ရတယ်ကတော့ဘလောက်ပဲအကျန်းဖက်ပါလိစက်ကောင်ကြီးဘလောက်ပဲတီးတက်ပါလိကျွန်တော်တို့ရဲ့တိုက်ပွဲဒီနာရီအားလုံးကိုလက်တော်တော်မှာမဟုတ်ဘူးကျွန်တော်တို့တော့တော့သွားအောင်သိပြမှာပါဘူးတပိတ်တိုင်ပွဲကကျွန်တော်ဆက်ပြီးတော့ကျင်းဟုံပေါင်းနဲ့ကြည့်နေပါသိကြတယ်လို့ပြောလို့ပါတယ
်ဟုတ်ကဲ့
အတန်တိတ်သွားမှာပေါ့ကျွန်တော်တို့အလံတိတ်သွားမှာပေါ့
ဟုတ်ကဲ့ဒီလိုမျိုးသူတို့ဒီစစ်ကောင်စီဘက်ကအကြမ်းဖက်နေနေနိုင်တဲ့တစ်ဆက်သေးပေါ့နော်ကျွန်တော်နောက်တစ်ခုကမေးချင်တာကအခုနောက်ပိုင်းဆိုရင်စစ်ကောင်စီဘက်ကဒီတပ်ဖွဲ့ဝင်တွေကလူတွေကိုဖမ်းတယ်ပြီးရင်နောက်နေ့ကျရင်အလောင်းလာထုတ်ပါဆိုပြီးတော့ပြောတာလေးရှိတယ်ဥပမာတစ်ခုအနေနဲ့ဆိုရင်မန္တလေးကဒီမြို့မတီဝိုင်းကကိုဖက်တီဆိုလဲဖမ်းသွားပြီးတော့နောက်သူတို့လက်ထဲမှာပဲသေသွားတယ်နောက်တံမျိုးဖြစ်တာတွေကတော်တော်များများလည်းရှိတယ်ဗျဒီပေါ်မှာကိုတေစာဆန်းအနေနဲ့ရောဘယ်လိုမှတ်ချက်ပေးလို့လဲ
ဟုတ်ပါပါကျွန်တော်တို့မန္တလေးမှာဆိုရင်တော့မှကျွန်တော်တို့ဒီနေ့ဖမ်းသွားတယ်เนาะတာဂက်တရက်နေ့ရဲ့အလောင်းလာတယ်လေပါထုတ်ဆိုရင်တော့အလောင်းမပြေရနဲ့ဥပမာကြေပတ်ကြီးပဲကျွန်တော်တို့အလောင်းတော်ကြီးမများခဲ့ပါဘူးနော်ကျိုးပြီးသွားပြီလေဒါလိုမျိုးစိတ်ဓာတ်တွေကမန်လေးအပါဝင်တစ်နိုင်ငံလုံးမှာဖြစ်နေတယ်နော်ကျွန်တော်တို့အရေးပဲလည်းညသွားတယ်နော်လက်ကင်းဖမ်းသွားတယ်ညနေကျတော့တည်သွားပြီဒီနေ့ညဖမ်းသွားတယ်နောက်နေ့မနေ့ကသုံးသွားတယ်နော်သွားပြီညအဲ့ဒီအလောင်းတော်ကျွန်တော်တို့သူ့ကိုများတယ်ဒါရီဒီနော်ကျွန်တော်တို့ပြောနေတာကဘယ်တော့မှတက်ွေသွားမှာမဟုတ်တယ်နော်ဘယ်တော့မှ ြီးကြောက်သွားမှာဟုတ်တယ်နော်သင်ဘုံခြေလို့မရတဲ့ဒါသွေးမှုတွေဖြစ်တယ်နော်ဒါဒီကြည်ရသွေးမှုတွေဖြစ်တယ်လို့ဒါမျိုးနွယ်ကိုကျွန်တော်တို့နော်လူ့အရေးကိုအင်မတန်မှတ်ဖို့ဟောနေတယ်နော်ဒါသွေးမှုတွေဖြစ်တယ်လို့ကျွန်တော်ကပြောလို့ရတယ်အဲ့တော့စစ်ကောင်စီကကျွန်တော်တို့ဒါသွေးမှုလို့ဆိုလူလုံးနေတဲ့အကျန်းဖက်ပုံစံဖြစ်တယ်ပါသူရဲ့လုံရက်ကြီးကအင်မတန်ထိတာသွားတက်တည်ကြတယ်လို့ပြောလို့ပါတယ
်ဟုတ်ကဲ့အခုနောက်ပိုင်းမှာတော့တနိုင်ငံလုံးလူလူမှာလူလူကဒီခုခံစစ်တွေပေါ့လှုပ်လာကြတယ်ဆိုတော့ဟိုနေရတော်တော်များများမှာလူလူနဲ့ထိတ်တိုက်တွေ့တာတွေရှိလာတယ်ဆိုတော့စစ်ကောင်စီအနေနဲ့ဒီလိုမျိုးလူလူနဲ့ထိတ်တိုက်နေရာတိုင်းလူလူမှာထိတ်တိုက်တွေ့ပြီးတော့လူလူရဲ့ခုခံစစ်တွေနဲ့တွေ့လာနေတဲ့အခြေအနေပေါ်မှာရောကိုတီသာဆန်းမလုံမြင်မိလဲ
ဒါဟောဗျာကျွန်တော်တို့စမန်လေးလာတဲ့ဒီအိုက်ကြီးပမောနီအောင်ဒီဘုဒ္ဓလူပေါ့နော်ကျွန်တော်တို့ကဒီဒါမို့ပြီးတော့ပုတ်ထုတ်နေတဲ့အာနာတိဘူဒါကန်ပြီးတော့ပြန်လဲဆန်တုရင်တိုင်ဘူကကျွန်တော်တို့ရဲ့စမန်ကြီးတောင်းတယ်ဆိုကျွန်တော်တို့ကလားဖေဖော်ဝါရီမတ်ဒီပဲတောက်တော့ငင်းငန်းစွာကျွန်တော်တို့လူကြီးစိတ်နဲ့စမ်းနေလမ်းမတ်မှာမိမိတို့ရဲ့လူကြီးခနာတွေကောင်းနေတယ်ဆိုတော့ကျွန်တော်တို့ပြန်လဲရရှိခဲ့တာကြီးတန်နေလဲတဲ့အဲ့ဒါဒီလေကျွန်တော်တို့ဒီတက်ကလူတက်ဒီဒီခါမှာကျွန်တော်တို့နေရတဲ့နော်တရားမျှတတဲ့ခုကန်စစ်ခုကန်ဒေါ်လာစစ်ဆိုတော့ကျွန်တော်မသိမနေဒီဝိကေရားနဲ့ဒီလန်ကိုဖြစ်လာတယ်ဒီပဲဒေါ်လာကြီးရဲ့တောက်တန်ကြီးဖြစ်လာတယ်ဒါကလည်းဘာမှလည်းပြူရီကြီးလာတယ်နော်တရားမျှတတဲ့စစ်ခုကန်စစ်ဆိုတာဘာမှလည်းဒါပြူရှိပါတယ်သဘောတရားမှာလည်းအဲကြောင့်ဒီနေ့မှာတော့ကျွန်တော်တို့ကဒီတရားအမှန်တရားတဲ့ခုကန်ဒေါ်လာစစ်ကိုကျွန်တော်တို့ဒီလူတွေကမသိမနေဒီနေ့ရဲ့ကဒါတွန်းပို့တဲ့တို့ကတော်လန်စစ်ကိုတို့ကကြီးတဲ့ကြီးတောင်ရည်ပြည်လို့ပဲပြောလို့ပါတယ်
အခုကျွန်တော်နောက်ဆုံးတစ်ခုပေါ့နောက်ဆုံးတစ်ခုမေးချင်တာရှိပါတယ်ဆိုအခုကျွန်တော်တို့ကတော့ပြောလို့ပဲအခုဆိုရင်စစ်တပ်အာဏာသိမ်းတာဟာရှစ်လရှိလာခဲ့ပြီရှစ်လကျော်လာခဲ့ပြီဆိုတော့ဒီရှစ်လကျော်ကာလမှာတိုင်းပြည်ရဲ့အခြေအနေနဲ့ပတ်သက်ပြီးတော့ရောကိုတေသာဆန်းဘယ်လိုသုံးသပ်ပါသလဲခင်ဗျ
အော်ဗျာကျွန်တော်တို့နိုင်ငံနိုင်ငံကတစ်ပြေတစ်နောက်ပိုင်းမှာဒါနိုင်ငံကြီးစပြီးတော့နော်ပြည်ထောင်မှုတွေစခဲ့တယ်ဆိုတော့နိုင်ငံကြီးပြည်ထောင်မှုတွေနဲ့လုံရပြည်ဝရေးလူမှုရေးပေါ့လူမှုပြည်ဝရေးတွန်းတက်မှုတွေညပါကြည့်ရပါနော်ဒီတော့ပြည်ဝရေးတွန်းတက်နှုန်းတွေခလာလူပြည်ညာကျွန်တော်တို့လူနေမှုနဲ့အများကြီးဒီတစ်ပြေတစ်နှစ်တခုလောက်ပဲပေါ့နော်ထောက်တယ်ခဏတွေ့လက်ကြတာတို့တော့ဒါဒီအားလုံးပေါ့ဒီ2018ဖေဖော်ဝါရီလရက်နေ့စစ်အာဏာသိမ်းမှုတော့အားလုံးကိုတော့ပြန်ထုတ်ပြီးလဲအပြီးွေလမ်းကိုဘေးပေါ်ဆက်သွားတယ်လောက်ရည်ကြီးလို့ပဲကျွန်တော်ကပြောလို့ဟောဒီနေ့ဒီမှာလည်းအားလုံးဖြေတယ်တယ်မြန်မာတက်ငွေဈေးနှုန်းကနော်တမန်တော့ဘုန်းဘုန်းကြောက်ပါပြီကျွန်တော်နိုင်ငံရဲ့လူမှုကြီးဝါးရေးစေတမ်းကတော့ညာအပ်ပါလိမ့်ကြပါကျွန်တော်တို့ကကိုရီးယားသားပိုင်ရဲ့အပြည်အဝကရပ်ကြီးဝါးရေးတစ်ချက်ရတယ်လို့ဒီထုတ်ရသွားတယ်အဲ့ဒီတော့အဲ့မှာသုတ်ပြောရမယ်ကျွန်တော်တို့စစ်အာဏာရှင်ကြောင့်စစ်အာဏာတွေကကျွန်တော်တို့နိုင်ငံလူမှုရေးစီးပွားရေးအခြေအားတော့များစွာသုတ်ပြောသွားပြီ။ဟောနောက်ပိုအားကြီးသုတ်သွားပြီလို့ပြောလို့ပါ။ဒါရင်းအားလုံးရဲ့အခုဒီတော့တည်ရင်ခံတာလည်းဒီစစ်တပ်တွေဖြစ်တယ်ဒီစစ်အာဏာရှင်တွေဖြစ်တယ်ဒီစစ်အုပ်စုတွေဖြစ်တယ်ဟောကိုပြောလို့ပါလေ။ကျွန်တော်တို့ပြည်သူတွေအနေနဲ့ကတော့ကျွန်တော်တို့ဘလောက်ပဲခက်ခဲပြီးပါလေကျွန်တော်တို့ကျော်ကြီးရဲ့ပန်းနိုင်ကိုရောက်ပေါ်ရတာဆက်ပြီးတော့တော်နိုင်ကြီးပြီးကိုပြည်ချက်နေပါဖြစ်တယ်။လက်ရှိတိုက်ပြီးတာဖြစ်နေတဲ့ဒုက္ခဒုက္ခမျိုးစုံရဲ့နော်အခုဒီတော့တည့်ရခံပြီးကျွန်တော်တို့တမိုင်းနေတာကတော့စစ်အာဏာအိမ်စစ်အာဏာရှင်ဟုတ်လို့ရဲ့စစ်တယ်လို့ကျွန်တော်တို့ပြောလို့ပ
ါ။ဟုတ်ကဲ့ပါအခုဒေသဆန်းကျေးဇူးပါပဲအရာဆိုရင
်ဟုတ်ကဲ့ကျေးဇူးကြီးပါတယ်ကျွန်တော်ပါပဲ
ကိုရနိုင်ဆက်သွယ်မြင်မြန်ထားတာပါရှင်ဒုတိယပိုင်းနာယူဝဲမှာတော့အပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်ပေးဖို့ရှိတာမို့စောင့်မျှော်ကြည့်ရှုနားဆင်နိုင်ပါတယ်ရှင
် VOA ကနေတနစ်တာနောက်ဆုံးသတင်းတွေကို email ကနေတစ်ဆင့်နေ့စဉ်သတင်းလွှာအဖြစ်ပို့ပေးနေပါတယ်ဖြစ်ပေါ်တိုးတက်သမျှနောက်ဆုံးသတင်းတွေကိုemail သတင်းလွှာအဖြစ်လက်ခံရယူလိုတဲ့သောတာရှင်တွေအနေနဲ့ VOA ရဲ့အင်တာနက်ဆာမျက်နှာ www.voanews.com/burmese မှာ sign up လုပ်ပြီးတော့တောင်းယူနိုင်ပါတယ်။ကိုယ့်ရဲ့ email လိပ်စာကိုပြည့်ပြည့်စုံစုံမှန်မှန်ကန်ကန်ထည့်သွင်းပေးပါလို့ပြောပါရစေ။ v VOA email သတင်းလွှာတွေကိုပုံမှန်ရယူနေသူတွေအားလုံးကို VOA ကကျေးဇူးတင်ပါတယ်ရှင်
ဒီဝေမြန်မာပိုင်းတနင်္ဂနွေညပိုင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေပြီးတော့လိုင်းတူမီတာ31 kHz 9383ညလိုင်းတူမီတာ32 kHz 9383ညလိုင်းတူမီတာ51 kHz 5885နဲ့လိုင်းလာမီတာ190 kHz 1905တို့ကနေဆက်လက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင်။အခုဒုတိယပိုင်းနိုင်ရွယ်အစီအစဉ်တွေမှာတော့တနင်္ဂနွေညတိုင်းတင်ဆက်ပေးနေကြအပတ်စဉ်ကဏ္ဍတွေထဲမှာကမ္ဘာသတင်းတွေကမြန်မာသတင်းကောက်နှုတ်ချက်မြန်မာပြည်မှပေးစာများကဏ္ဍနဲ့သတင်းတွေကတူတာအစီအစဉ်တွေကိုနားဆင်ကြည့်ရှုရဖို့ရှိပါတယ်။အခုအရင်ဆုံးတော့မတ်အင်ဂျင်နိုင်စီစဉ်တင်ဆက်တဲ့ကမ္ဘာသတင်းတွေကမြန်မာသတင်းကောက်နှုတ်ချက်အစီအစဉ်ကိုနားဆင်ကြည့်ရှုနိုင်ပါပြီရှင်
။မင်္ဂလာပါရှင်။ကမ္ဘာသတင်းတွေမှာရေးသားဖော်ပြနေတဲ့မြန်မာနိုင်ငံဆိုင်ရာဆောင်းပါးတွေကိုမူရင်းအပေါ်မပြတ်ကောက်နှုတ်တင်ပြနေတဲ့အစီအစဉ်ကနေကြိုဆိုပါတယ်။ကျမအင်ဂျင်နိုင်ပါ။
အာဆီယံထိပ်သီးအစည်းအဝေးမှာမြန်မာစစ်ကောင်စီကိုဖယ်ထုတ်နိုင်ခြင်းရှိနေကြောင်းမလေးရှားကပြောကြားလိုက်ခြင်းဆိုတဲ့ကောင်းစဉ်နဲ့ဒီဒီပလိုမက်သတင်းစာအွန်လိုင်းမှာ Sebastian Stringio ရေးသားထားတဲ့ဆောင်းပါးကိုအရင်ဆုံးတင်ပြမှာပါ။ကဲရဲ့ရှုံချခံနေရတဲ့ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ရဲ့စစ်ကောင်စီအပေါ်မှာအာဆီယံအရှိတောင်အာရှနိုင်ငံများအသင်းကြီးအနေနဲ့စိတ်ရှည်မှုအတိုင်းအတာပျောက်ဆုံးနေပြီလို့ဆိုပါရယ်။မြန်မာစစ်ကောင်းဆောင်တွေအနေနဲ့အာဆီယံအထူးတန်တမန်နဲ့ပူးပေါင်းဆောင်ရွက်ဖို့ညှင်းဆန်မယ်ဆိုရင်ဒီလာအတွင်းကျင်းပမယ့်အာဆီယံထိပ်သီးစည်းဝေးပွဲမှာမြန်မာအနေနဲ့ဖဲထုတ်ခံရနိုင်တယ်လို့မလေးရှားနိုင်ငံသားဝင်ကြီးတစ်ကအင်္ဂါနေ့ကကြေညာခဲ့ပါတယ်။ဖေဖော်ဝါရီလ1ရက်ဆီယနာတင်ပြီးတဲ့နောက်မြန်မာနိုင်ငံရင်ဆိုင်နေရတဲ့အကြက်အတဲကိုဝိုင်းဝန်းဖြေရှင်းဖို့မြန်မာအပါအဝင်အာဆီယံအဖွဲ့ဝင်10နိုင်ငံလုံးကဘရူနိုင်းဒုတိယနိုင်ငံသားဝင်ကြီးအေရဝွန်ယူဆပ်ကိုမြန်မာနိုင်ငံဆိုင်ရာအာဆီယံအထူးတန်တမန်အဖြစ်ဩဂုတ်လကသဘောတူရွေးချယ်ခဲ့ကြတာဖြစ်ပါတယ်။ဒါပေမဲ့စစ်ကောင်စီဘက်ကအထူးတန်တမန်နဲ့ပူးပေါင်းဆောင်ရွက်ခြင်းမရှိတဲ့အတွက်စိတ်ပျက်နေတဲ့မလေးရှားနိုင်ငံသားဝင်ကြီးဆီဖူဒင်အဗ်ဒူလာကအောက်တိုဘာလ26ရက်နေ့ကနေ28ရက်နေ့အထိပြုလုပ်မဲ့အာဆီယံထိပ်သီးစည်းဝေးပွဲမှာမြန်မာကိုဖယ်ထုတ်ဖို့အကြံပြုခဲ့တာဖြစ်ပါတယ်။ဒါ့အပြင်အခြေအနေတစုံတရာတိုးတက်မှုမရှိရင်အာဆီယံထိပ်သီးအစည်းအဝေးမှာစစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ပါဝင်ဖို့အခက်အခဲရှိလိမ့်မယ်လို့သူ့ရဲ့ Twitter မှာမလေးရှားနိုင်ငံသားဝင်ကြီးကရေးသားခဲ့ပါတယ်။အလားတူအင်ဒိုနီးရှားနိုင်ငံသားဝင်ကြီး Ritno Masudi ကလည်းအင်္ဂါနေ့ကအာဆီယံနိုင်ငံသားဝင်ကြီးများရဲ့ online video အစည်းအဝေးအပြီးပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာမြန်မာနိုင်ငံမှာအခြေအနေတွေတိုးတက်လာမှုမရှိတဲ့အပေါ်အာဆီယံအနေနဲ့ပုံမှန်လုံယုံလှုပ်စင်အတိုင်းမလုပ်သင့်တော့ဘူးလို့အဖွဲ့ဝင်နိုင်ငံတချို့ကဆွေးနွေးခဲ့ကြတယ်လို့ပြောကြခဲ့ပါတယ်။အာဆီယံအထူးကိုယ်စားလှယ်အေရဝွန်ကိုဖမ်းဆီးခံထားရတဲ့အရက်သားခေါင်းဆောင်ဒေါက်ဆန်းစုကြည်နဲ့တွေးခွင့်ပေးမှာမဟုတ်ဘူးလို့စစ်ကောင်စီကအကြောင်းပြန်ကြားခဲ့တယ်ဆိုတဲ့သတင်းတွေထွက်လာပြီးတဲ့နောက်အင်ဒိုနီးရှားနဲ့မလေးရှားနိုင်ငံသားဝင်ကြီးတွေကအခုလိုမှတ်ချက်ပေးပြောဆိုခဲ့ကြတာဖြစ်ပါတယ်။အာဆီယံပြည်ညင်စာတမ်းအရာအဖွဲ့ဝင်နိုင်ငံတနိုင်ငံကိုထုတ်ပယ်ဖို့ရက်ဆိုင်ဖို့ဆိုတာမျိုးမပါဝင်ပေမဲ့အပိုက်20မှာဖော်ပြထားတဲ့အရာဆိုရင်စာတမ်းပါအချက်တွေကိုစွစွရွရွချိုးပေါက်တာဒါမှမဟုတ်မလိုက်နာပါကဒီကိစ္စကိုဆုံးဖြတ်ဖို့အာဆီယံထိပ်သီးအစည်းအဝေးကိုတင်ပြဖို့ပြဋ္ဌာန်းထားကြောင်းဆောင်းပါးမှာဖော်ပြထားပါတယ်ရှင်။ဒီ Quad လို့ခေါ်တဲ့တန်တမာရေးမိတ်ဖက်၄နိုင်ငံအနေနဲ့မြမအရေးမှာသူတို့ရဲ့ပထဝီနိုင်ငံရေးဩစာအင်အားကိုသုံးနိုင်ကြောင်းခေါင်းစဉ်နဲ့UAsia Review Online တဲ့မှာဒေါက်တာအဇင်းအဗရာဟင်ရေးသားထားတဲ့ဆောင်းပါးကိုဆက်လက်တင်ပြမှာပါ American, Japan, Australia နဲ့ India စတဲ့မိတ်ဖက်၄နိုင်ငံရဲ့လုံခြုံရေးဆိုင်ရာမဟာဗျူဟာမြောက်ဆွေးနွေးပွဲဟာ2009ခုနှစ်မှာစတင်ခဲ့တာဖြစ်ပြီး Indo-Pacific ဒေသအတွင်း American ရဲ့မဟာမိတ်တွေအပေါ်တရုတ်ရဲ့ချင်းချောက်မှုကိုတုံ့ပြန်ဖို့ရည်ရွယ်ခဲ့တာဖြစ်တယ်လို့ဆိုပါတယ်ဒီကွက်ရဲ့ဥတီချက်ဟာတရုတ်ကိစ္စအဖြစ်ဆက်ပြီးရှိနေပေမဲ့ဒေတာရင်းပုံမိုကျပြန့်တဲ့အကျိုးစီးပွားကိစ္စတွေကိုဆွေးနွေးဖလှယ်ကြသလိုသူတို့ရင်ဆိုင်နေရတဲ့ပြဿနာများစွာတွေကတချို့ကိုချက်ချင်းစီမံခန့်ခွဲဖို့လဲဆွေးနွေးကြတာပါဒါပေမဲ့လည်းအားလုံးထက်အရေးကြီးတာကတော့မြန်မာနိုင်ငံကပြဿနာဖြစ်တယ်လို့ဆိုပါတယ်မြန်မာနိုင်ငံမှာစစ်ကောင်စီနဲ့ဒီမိုကရေစီလိုလားတဲ့အရက်သားပြည်သူတွေကြားဖြစ်ပွားနေတဲ့ပဋိပက္ခဟာဒေသတစ်ခုလုံးရဲ့တည်ငြိမ်ရေးကိုကြီးမားတဲ့အန္တရာယ်ဖြစ်ချင်းချောင်းနေပါတယ်။ဒီမိုကရေစီလိုလားသူတွေဘက်ကအနောက်အစုကထောက်ခံတယ်လို့မြင်တဲ့နေရာမှာသူတို့နဲ့ဆန့်ကျင်ဘက်အဖြစ်တရုတ်ကစစ်ကောင်စီကိုအလိုလျောက်ထောက်ခံတဲ့အနေထားတော့မရှိဘူးလို့ဆိုပါတယ်။ စစ်ကောင်စီအနေနဲ့ရေရှည်တည်တံ့ဖို့မရှိဘူးလို့တရုတ်အစိုးရကမြင်နေတာကြောင့်ဒေတာရင်းတည်ငြိမ်ရေးနဲ့သူတို့ရဲ့ခေတ်သစ်ပိုလန်းမှာစီမံကိန်းရင်းနှီးမြှုပ်နှံမှုတွေအတွက်ပြဿနာဖြစ်ရှိနေတာပါဒါပေမဲ့လည်းသူတို့အနေနဲ့ကြိုတင်သတိထားတဲ့အနေနဲ့ဘက်တစ်ဘက်ကိုပေါ်ပေါ်ထင်ထင်ထောက်ခံတာမျိုးကိုရှောင်ရှားနေတာဖြစ်တယ်လို့ဆိုပါတယ်ရေပုံရအဖြစ်အခုပဋိပက္ခမှာစေုပ်စုဘက်ကအနိုင်ရဖို့မရှိပေမဲ့အချိန်ကြာရှည်လိမ့်မယ်လို့တော့နိုင်ငံတကာလေလာစောင့်ကြည့်သူတွေဘက်ကတသက်မတ်သေးသုံးသက်ကြတယ်လို့ဆိုပါတယ်အ ਨੇ ဆုံးတော့စစ်ကောင်းဆောင်တွေဟာတရားဝင်အစိုးရစီကအာဏာကိုထိန်းချုပ်ဖို့ကြိုးစားနေသည်၍ပြည်သူအများစုကစေုပ်စုကိုခုခံတွန်းလှန်သွားဖို့ရှိနေကြောင်းဆောင်းမမှာဖော်ပြထားပါတယ်ရှင်နောက်ဆုံးအနေနဲ့တင်ပြမှာကမြမစီးပွားရေးကျဆင်းနေတာနဲ့အမျှခရစ်ပတိုဒီဂျစ်တယ်ငွေကြေးစနစ်ဟာနိုင်ငံရဲ့ဘဏ္ဍာရေးဆိုင်ရာအကျက်အတဲလွတ်မြောက်ရာလမ်းကြောင်းအဖြစ်တချို့ကမြင်ကြတယ်ဆိုတဲ့ခေါင်းစဉ်နဲ့ KR Asia Digital Media သတင်းအွန်လိုင်းမှာဖော်ပြထားတဲ့စောင်းပါဖြစ်ပါတယ်။ဖေဖော်ဝါရီလဆရာနာတင်ပြတဲ့နောက်စစ်ကောင်စီရဲ့အကြမ်းဖက်ဖမ်းဆီးနှိမ်နှင်းမှုတွေကနေလွတ်မြောက်ဖို့ထိုင်းနိုင်ငံဘက်ကိုထွက်ပြေးလာသူတွေတဲ့ဆိုရှယ်မီဒီယာမှာလူသိများတဲ့ကိုဝင်းကိုကိုအောင်အကြောင်းဖော်ပြထားရမှာဖမ်းရန်ထုတ်ခံထားရပြီးဘဏ်အကောင့်တွေလည်းသိမ်းခံထားရသူတအုပ်အနေနဲ့ဘဏ်ကောက်ရောက်ချိန်မှာလက်ထဲပတ်စံမရှိပေမဲ့2002ခုနှစ်အစောပိုင်းကာလဒီဂျစ်တယ်ငွေကြေးတစ်ခုဖြစ်တဲ့ Bitcoin ဒေါ်လာ100ကိုဝယ်ထားတဲ့အတွက်ဘဏ်ကောက်မှာနေဖို့သူပြန်ရောင်းချိန်မှာဒေါ်လာ900ရရှိခဲ့တာဟာအတော်လေးကိုအထောက်အကူဖြစ်ခဲ့ကြောင်းအစချီရေးထားပါတယ်။ကိုဝင်းကိုကိုအောင်လိုပဲမြန်မာအတော်များများဟာဗဟိုချုပ်ကင်မှု short ချထားတဲ့ Bitcoin လို digital ငွေကြီးအရောင်းဝယ်တွေကိုလွန်ခဲ့တဲ့နှစ်အနည်းငယ်ကစတင်ဆန့်သက်လုပ်ကင်ခဲ့ကြတယ်လို့ဆိုပါတယ်။ဒါပေမဲ့လည်း2020ပြည့်မီလမှာမြန်မာဗဟိုဘဏ်ကနေနိုင်ငံတွင်းမှာ cryptocurrency ကိုသုံးခွင့်မပြုကြောင်းကြေညာခဲ့တယ်လို့ပြည်သူတွေအနေနဲ့digital ငွေကြေးအရောင်းဝယ်တွေကိုရပ်တန့်ဖို့လည်းတိုက်တွန်းခဲ့တယ်လို့ဆိုပါတယ်။ပြည်ပရောင်မြန်မာအုပ်စုတစုကနေမြန်မာဗဟိုဘဏ်ထိန်းချုပ်မှုနဲ့စစ်ကောင်စီအုပ်ချုပ်မှုကိုကျော်လွှားနိုင်တဲ့ digital ငွေကြေးစနစ်ကိုဖန်တီးဖို့မျှော်လင့်ချက်နဲ့ MYD မြန်မာဒေါ်လာစီမံကိန်းကိုစတင်ခဲ့တယ်လို့ဆိုပါတယ်။မြန်မာဒေါ်လာကိုနာနိုးလို့ခေါ်တဲ့2015ခုနှစ်ကဖန်တီးခဲ့တဲ့တတိယမျိုးဆက် cryptocurrency digital ငွေကြေးစနစ်ပေါ်မှာအခြေခံထားပြီး American dollar 5000နဲ့စတင်ရင်းနှီးမြှုပ်နှံခဲ့ကြောင်းလဲအမည်မဖော်လိုတဲ့မြန်မာဒေါ်လာစီမံကိန်းမှာပါဝင်သူတဦးက KR Asia ကိုပြောကြားခဲ့တယ်လို့ဆိုပါတယ်မြန်မာဒေါ်လာနာနိုဟာ Bitcoin လိုအခြား cryptocurrency တွေနဲ့ဆင်တူပြီး130ဘီလီယံကွင်းတန်ဖိုးထီကန့်သက်ထားတယ်လို့သူကပြောပါတယ်။အာနာသိမ့်ပြီးတစ်လအကြာကလေးကမြန်မာဒေါ်လာဒီဂျစ်တယ်ငွေကြေးစီမံကိန်းကိုစတင်ခဲ့ကြောင်းအဲ့ဒီလူကပြောကြားခဲ့တယ်လို့ဆိုပါတယ်။ MYD လို့ခေါ်တဲ့ Digital မြန်မာဒေါ်လာစီမံကိန်းရဲ့စက္ကူဖြူစာရင်းအရ MYD ဟာမြန်မာနိုင်ငံမှာဒီမိုကရေစီရရှိရေးကိုပံ့ပိုးဖို့လှုပ်ထားတဲ့လွတ်လပ်တဲ့တတိယမျိုးဆက် cryptocurrency ဖြစ်တယ်လို့ဆိုပါတယ်။အခုလို MYD ရဲ့ digital coin တွေကိုလက်ဝယ်ထားရှိဖို့ဆိုရင်သုံးဆဲသူတွေအနေနဲ့ Google Play Store နဲ့ Apple App Store application တွေမှာ MYD အကောင့်ဖွင့်ဖို့လိုအပ်ကြောင်းလည်းစောင်းမမှာဖော်ပြထားပါတယ်ရှင်
။ကြည့်ရှုအားပေးကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်။မြန်မာပြည်သူပြည်သားအားလုံးဘေးအန္တရာယ်အပေါင်းကနေကင်းဝေးကြပါစေလို့ဆုမွန်ကောင်းတောင်းပါတယ်ရှင်။
မင်းဂျင်းနိုင်တင်ဆက်တဲ့ကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံဆိုင်ရာစောင်းပါကောက်နှုတ်ချက်အစီအစဉ်အပြီးမှာတော့အခုဆက်ပြီးမအေးသနာကျော်ရဲ့မြန်မာပြည်မှပေးစာများအစီအစဉ်ကိုအလှည့်ပေးခြင်းပါတယ်ရှင
်ဘေးရေကင်းရှင်ပြမင်္ဂလာပေါင်းတဲ့ပြည်စုံနေနေဖြစ်ပါစေသောရရှင်များရှင် VOE ကိုရေးလာတဲ့သောရရှင်ရဲ့ပေးစာတွေအီးမေးလ်တွေပြီးတော့ VOE မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့သောရရှင်ရဲ့မှတ်ချက်တွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်နောက်ပိုင်းမှာတော့သောရရှင်နဲ့ချင်းချင်းပေးပို့လာတဲ့မြစ်တာတေးလက်ဆောင်ကိုလည်းနားဆင်ကြရမှာဖြစ်ပါသေးတယ်ဒီတစ်ပတ်တော့သောရရှင်တွေအတွက် Messenger မှာရေးလာတဲ့စာတွေရောနောက်ပြီးတော့ Facebook ကျွန်တော်တို့ရဲ့ post တွေအောက်မှာ comment ရေးလာကြတာနောက်ပြီးတော့အခုတလောသောရရှင်တွေတော်တော်များများကျွန်တော်တို့ရဲ့ email ကိုလည်းစာတွေရေးပြီးတော့ပို့ကြတာတွေရှိပါတယ်ရှင်အဲ့စာတွေကိုကျွန်မပြန်ကြားပေးသွားချင်ပါတယ်မင်္ဂလာပါ VOE မြန်မာပြည်ကပေးစာများအစီအစဉ်ကိုစာရေးမယ်ရေးမယ်နဲ့အခုကာလသတင်းတွေဖတ်ရတခြားသောကိစ္စတွေနဲ့မရေးပြတာ အခုတော့ပထမဆုံးချိန်ရေးလိုက်ပါပြီဗျာဆိုတဲ့သရရှင်ကိုနေသူရင်ကတော့အရင်တစ်ခေါက်ရွှေဝါရောင်တော်လန်ရေးဖြစ်ချိန်တော့ကစပြီးတော့ VOA ကိုနားဆင်လာပုံပ
ါ VOA ကိုရေဒီယိုကနေနားဆင်ခဲ့တာ2009ကနေ2010အထိပေါ့နောက်အင်တာနက်အဆင်ပြေလာတော့ရေဒီယိုနဲ့ဝေးခဲ့ရာကနေ February 1ရက်နေ့မှာပြန်ဝယ်ပြီးအင်တာနက်မရရင်ရေဒီယိုအင်တာနက်ရရင် Facebook ကနေအမြဲနားဆင်ဖြစ်ပါတယ်။သတင်းကဏ္ဍဆုံဆုံလင်လင်နဲ့မအေးတနာကျော်တင်ဆက်တဲ့မြန်မာပြည်မှာပေးစာမှာအစီအစဉ်မှာလည်းလက်ရှိအခြေအနေတွေနဲ့ကိုက်ညီတဲ့သတင်းလေးတွေလွှင့်ပေးလို့ကျေးဇူးပါဗျာ။ကျွန်တော်တို့ခုတောင်းဆိုချင်ပါတယ်။ပထမတစ်ခုကဦးအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်နဲ့ဦးကျော်စံသာတို့ရဲ့မြန်မာရေးသုံးသပ်ချက်တွေကို Facebook မှာဗီဒီယိုအပိုင်းသက်သက်ထပ်တင်ပေးပါအောင်ခင်ဗျာ။နောက်တစ်ခုကတော့ RCSS နဲ့SSBB တာဝန်ရှိသူတွေကိုလက်ရှိအခြေအနေတွေအချင်းချင်းတင်းမာမှုတွေနဲ့ပတ်သက်လို့မိုင်းအင်ဂျင်နီယာဖြစ်ဖြစ်ကိုကျော်ကျော်သိန်းဖြစ်ဖြစ်အင်တာဗျူးပေးပါအောင်ဗျာသူတို့နှစ်ဦးအင်တာဗျူးတွေကတည်ကျင်တာတွေနဲ့ထပ်တူကြောက်အောင်မေးနိုင်လို့ပါကျေးဇူးပါဗျာ
ကိုနေသူရိမင်းမြန်ရဲ့အစီအစဉ်မှာမေးပေးဖို့ပြောလာပါတယ်ဟုတ်ကဲ့သူတို့ကိုပြောပေးပါမယ်ရှင်ဒါနဲ့ကျမတို့ view ကထုတ်လွှင့်ပေးတဲ့အစီအစဉ်တွေဦးအောင်ခင်မြမရေးသုံးသက်ချက်နဲ့ဦးကျော်စံသားရဲ့မြမရေးသုံးသက်ချက်တို့ကိုလည်း Facebook မှာဗီဒီယိုပိုင်းနဲ့တက်တက်တင်ပေးပါဆိုလို့သူတို့အစီအစဉ်တွေကကျမတို့ရေဒီယိုမှာထုတ်လွှင့်တဲ့အစီအစဉ်တွေဖြစ်ပါလေ။အကြောင်းမလို့ဗီဒီယိုနဲ့တင်ပေးဖို့ဗီဒီယိုကျမတို့ဒီဗီဒီယိုအစီအစဉ်မဟုတ်ပါဘူးနော်။အခုသူတို့အစီအစဉ်တွေကိုကိုနေသူရင်တို့ရုံမြင်သံကြားကလည်းကြည့်နေလို့ရတယ်ဆိုတော့ကကျမတို့ကဒီ Radio on Television ဆိုပြီးတော့ကျမတို့ radio ထုတ်လွှင့်ချက်ကိုရုပ်မြင်သံကြားမှာထုတ်လွှင့်ပေးတာဖြစ်လို့ပါ။ဒါကြောင့်မို့ကျမတို့သတင်းကြေညာတဲ့သူတွေ live ထုတ်လွှင့်ပေးတာတွေကိုမြင်နိုင်ပါတယ်။ဒါမဲ့လည်းခုနကတော့ကျမပြောသလိုပဲဟိုဦးအောင်ခင်မြန်မာအရေးသုံးသက်ချက်နောက်ပြီးတော့ဒီ Angel Joy Santa ရဲ့မြန်မာအရေးသုံးသက်ချက်နောက်တစ်ခုကျမရဲ့ဒီမြန်မာပြည်ကပေးစာများဒီလိုအစီအစဉ်တွေကတော့ကျမတို့ radio တက်တဲ့အတွက်ဖန်တီးတဲ့အစီအစဉ်တွေဖြစ်တဲ့အတွက်ကြောင့်မို့ကျမတို့ဒီအစီအစဉ်ဒီမှာဆိုရင်တော့ဗီဒီယိုမရှိပါဘူးရှင်။ဒါကြောင့်မို့ဗီဒီယိုကိုတက်တက်တင်ပေးလို့မရပါဘူး။ဒါပေမဲ့လည်း Facebook မှာတော့ဒီအစီအစဉ်ဒီကိုပြန်ပြောင်းနားထောင်လို့ရပါတယ်နော်။ဒါနဲ့ကျမတို့ view ရထုတ်လွှင့်ပေးတဲ့အစီအစဉ်ဒီကိုရေဒီယိုရောရုပ်မြင်သံကြားအစီအစဉ်တွေကိုပါလူထုမိတ်ဆွေဆိုတဲ့ရုပ်သံလိုင်းကနေအချိန်မရွေးဖမ်းယူကြည့်ရှုနိုင်တာအလုံးသိပါရဲ့နော်ဒီမှာကိုကျော်မင်းထွန်းဆိုတဲ့သောရရှင်ကလူထုမိတ်ဆွေရုပ်သံလိုင်းကိုဘယ်လိုဖမ်းရမလဲလို့မေးလာပါတယ
်မင်္ဂလာပါ VOE ကျွန်တော်က VOE ကိုရေဒီယိုကနေမနေ့တိုင်းအမြဲနားထောင်နေကြပါ VOE အဖွဲ့သားအလုံးကိုစိတ်နှပြချမ်းမာချမ်းသာကြပါစေ VOE နဲ့ RFA ကနေထုတ်လွှင့်နေတဲ့လူထုမိတ်ဆွေအစီအစဉ်ကို PSI ဆက်ကနေကြည့်လို့ရနိုင်တယ်လို့သိရပါတယ်ကြည့်လို့ရအောင်ဘယ်လိုလိုင်းထည့်ရမလဲဆိုတာမသိလို့ပါဗီဒီယိုကနေလိုင်းထည့်နေကြညာပေမဲ့မမှတ်မိတော့ဖုန်းနဲ့အတန်ဖန်းထားပါတယ်အတန်ကမကြည့်တော့အဆင်မပြေဘူး VOE ရေဒါကြောင့်အဆင်ပြေမယ်ဆိုရင်လူလူမိတ်ဆွေရုပ်တန်လိုင်းကိုလိုင်းထည့်နည်းလေးပုံလေးနဲ့ဖြစ်ဖြစ်ဒါမှမဟုတ်စာနဲ့ပေးဖို့ကူညီပါအောင် VOE ရေဂျေဇူးမမေ့ပါဘူးနော်VOE ရဲ့အကူအညီကိုစောင့်နေပါမယ်
။ဟုတ်ကဲ့ကိုကျော်မင်းထွန်းရေဘလို့ line ထည့်ရမလဲမေးလာလို့ line ထည့်ပုံကိုတော့ကျမလုံးဝမသိတာပါ။ဒါမဲ့ line တွေကိုပြန်ပြီးတော့ပြောပြပေးနိုင်ပါသေး။ line ထည့်နည်းကြောင်းညာတာလဲကြားလိုက်တယ်လို့ဒီတော်ရရှင်ပြောလာလို့ကျမစိတ်ထင်တော့ line တွေကိုဘလို့ရိုက်ပြီးတော့ထည့်ရမလဲဆိုတာထက် line number တွေကိုပြန်သိကျင်တယ်လို့ယူဆမိပါသေး။ကျမတို့လူထုမိတ်ဆွေရုပ်သံ line ကိုဖမ်းယူကြည့်ရှုကျင်တယ်ဆိုရင် Utelsat 70B Asia Bing Juru channel number က101ဒါမှမဟုတ်ရင်လဲ Tiger 6 Juru channel number က123ဖြစ်ပါတယ်ရှင် Juru ဖမ်းယူမှုအသေးစိတ်အချက်လက်ကိုကျွန်မ download frequency တို့ဘာလို့ပေါ့နော်အဲ့ဒါတွေကိုကျွန်မ online ကပို့ပေးလိုက်ပါမယ်ကျွန်မတို့ရဲ့ VOE အဓိကပင်မ internet ဆာမျက်နှာဖြစ်တဲ့ burmese.voenews.com ဆိုတဲ့ကျွန်မတို့ရဲ့ internet ဆာမျက်နှာမှာလည်းတွားကြည့်နိုင်ပါတယ်အေးကျမတို့ရဲ့အဓိကပင်မ internet ဆာမျက်နှာကိုရောက်ပြီဆိုရင်ဒီထိတ်ဆုံးမှာကို radio နဲ့ရုပ်သံအချက်လက်များဆိုတဲ့နေရာလေးရှိပါတယ်အဲ့နေရာလေးကိုတွားနှိပ်လိုက်တာနဲ့ကျမတို့လူထုမိတ်ဆွေအစီအစဉ်ကနေထုတ်လွှင့်ပေးတဲ့အစီအစဉ်စရာနောက်ပြီးတော့ကျမတို့ရဲ့ဒီလူထုမိတ်ဆွေရုပ်သံ line ကိုဖမ်းယူကြည့်ရှုနိုင်တဲ့ခုနကတော့အလုံးဂျူရုဖမ်းယူမှုအသေးစိတ်အချက်လက်တွေကိုကျမတို့ရေးပြီးတော့တင်ထားပေးပါတယ်ရှင်ဖမ်းယူကြည့်ရှုမှုအဆင်ပြေပါစေလို့ဆုတောင်းပါတယ်ကျမတို့မြန်မာနိုင်ငံကနိုင်ငံရေးအခြေအနေတွေလူမှုရေးရာကိစ္စအဝဝနဲ့ပတ်သက်ပြီးတော့သောရရှင်နေကိုဝိုင်းထင်မြင်ယူဆချက်တွေကိုလွတ်လွတ်လပ်လပ်ထုတ်ဖော်ပြီးရေးသားလာကြတဲ့စာရီတွေကတချို့ကိုလည်းဆက်ပြီးတော့ဖော်ပြပေးကြပါရစေ။ပ ပြည်သူတွေအားလုံးငတ်နေကြပါပြီလို့ရေးလာတဲ့သောရရှင်ကတော့
VOA ရေးပြည်သူတွေငတ်နေကြပါပြီဗျာစစ်အာဏာသိမ်းမှုကြီးရဲ့နောက်ဆက်တွဲဆိုးကျိုးကြီးတွေပေါရှိတာလေးတွေထုတ်ရောင်းကြပေါင်ကြနှံကြချမ်းမြေလေးတွေပိုင်းဖြတ်ရောင်းကြရောင်းစရာပေါင်စရာမရှိသူတွေကတောင်းစားကြဖြစ်နေကြပါပြီဒါတွေဟာလက်တလောအစဉ်ပြေကြပေမဲ့ရေရှည်မှာမဖြစ်နိုင်ပါဘူးစီဝါကြီးတွေကလည်းအကြီးအကျယ်ကြာဆင်းနေသလိုတနေ့တနေ့ဈေးဥမပေါက်တဲ့နေ့တွေထောင်ငန်းကျက်ဖို့လောက်ရာငန်းကျက်ဖို့လောက်ပဲရောင်းရတဲ့အခြေခံဈေးတွေဘဝကျောင်းတွေပိတ်ထားတော့ပိုဆိုးပါတယ်ကုန်ဈေးနှုန်းတွေကလည်းခေါင်ခိုက်အောင်တက်နေပါပြီဒီလိုသာနိုင်ငံရေးအခြေအနေဆိုးဝါးနေမယ်ဆိုရင်တော့ပြည်သူတွေရဲ့ဘဝတိုင်းပြည်အခြေအနေဟာမတွေးဝင်စရာပါပဲ
အကောင့်ကိုမဖော်ပြပါနဲ့ဆိုပြီးဒီသောရရှင်ရေးလာတာပါနောက်ထပ်သောရရှင်တစ်ယောက်ကတော့မင်္ဂလာပါမယေသနာကျောင်းနဲ့တကွာ view ဝိုင်းတော်သူဝိုင်းတော်သားတွေအားလုံးဘေးရန်ကင်းဝေးပြီးတော့ကျန်းမာကြပါစေတဲ့ကျွန်တော်ကတော့ကချင်တိုင်းသားအောင်ပဒန်းဖြစ်ပါတယ်ဆိုပြီးတော့သူ့ရဲ့နိုင်ငံရေးအမြင်ကိုအခုလိုမျိုးလွတ်လွတ်လပ်လပ်ရေးပြလာပါတယ
်မင်္ဂလာပါမယေသနာကျောင်းနဲ့တကွာ view ဝိုင်းတော်သူဝိုင်းတော်သားအားလုံးဘေးရန်ကင်းဝေးပြီးကျန်းမာကြပါစေကျွန်တော်ကအောင်ပဒန်းပါကချင်တိုင်းသားပါကျွန်တော်ပြောချင်တာကဗမာတပ်မတော်ဆီယနာသိမ်းပြီးတော့အပြစ်မဲ့ပြည်သူပြည်သားတွေကိုမတရားဖန်ဆီးညှဉ်းပန်းနှိပ်စက်တပ်ဖြတ်တာအခုမှမဟုတ်ပါဘူးဗမာတပ်မတော်ရဲ့အခုလိုမျိုးလူသားမဆန်စွာဖန်ဆီးညှဉ်းပန်းနှိပ်စက်တာကျွန်တော်တို့ဒိုင်းနာဒေသတွေမှာဟိုးလွတ်လပ်ရေးမရခင် BIA ခေမာဆာလာခေနာဝတာနာဖခေကနေယနေ့ထိတိုင်းမှာအခုလိုမျိုးတပ်မတော်ရဲ့လူသားမဆန်မှုကိုမျိုးပြနေဗမာဒိုင်းနာတွေပါထိတွေ့ခံစားကြရတဲ့အတွက်ကြံဗမာမဟုတ်တဲ့ဒိုင်းနာတွေကိုကိုချင်းစာနာမိကြမယ်လို့မျှော်လင့်ပါတယ်မျိုးပြနေဗမာတွေကအခုမှခံစားကြရတာပါကျွန်တော်တို့တိုင်းရင်းသားတွေကခစ်အဆက်ဆက်ခံစားခဲ့ကြရတာပါ
အခုလိုမျိုးစစ်အစိုးရရဲ့ဒီရဲရဲဆက်ဆက်ဖိနှိပ်မှုတွေကိုခံနေရတာအခုမှမဟုတ်တော့ပါတဲ့မြန်မာတွေအခုမှသိလို့ပါကျွန်တော်တို့တိုင်းရင်းသားဒေသတွေမှာဖြစ်နေတာကြားလာပါပြီဆိုတော့ရေးလာပါတယ်ဟုတ်ကဲ့ပါဒီတစ်ခါမှတော့မြန်မာပြည်တနယ်တပြားလူတွေအားလုံးတက်တေဖြစ်နေကိုယ်တိုင်ကြုံတွေ့လိုက်ရတယ်ဆိုတော့လည်းပြောနေကြပါတယ်နော်သောရရှင်ရဲ့ပေးစာတွေကိုဒီတစ်ပတ်ဒီမှရရချင်ပါတယ်။ဒေးတောင်းလာတဲ့သောရရှင်တွေကိုဆက်ပြီးအလှည့်ပေးချင်ပါတယ်ရှင်။ Tomorrow View မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကနေပြီးတော့မြေတားဒေးလက်ဆောင်ကဏ္ဍမှာဒေးသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုယ်ပိုင်ထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးချင်ကြတယ်ဆိုရင်တော့ကျမတို့ view ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာလိုက်ကနေစာပို့မယ်ဆိုရင် view American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ် email ပေးဖို့မယ်ဆိုရင် bammy@viewnews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ် Facebook အသုံးပြုတဲ့သူတွေအနေနဲ့လဲကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလဲ Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်เนาะ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလဲလာပြီးတော့ရေးနိုင်ပါတယ်သောရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်ခုဒေးတောင်းလာတဲ့သောရရှင်တွေအတွက်အချိန်ပေးချင်ပါတယ်။ VOA အဖွဲ့သားတွေအားလုံးကိုယနေ့အမျှချစ်ခင်လျက်ပါ။ကျွန်တော်ယနေ့မှခံစားနေရတဲ့သတင်းလေးတောင်းချင်ပါတယ်။ဆိုပြီးတော့ရေးလာတဲ့သောရရှင်ကတော့မိုးမိုးဖြစ်ပါတယ်။အခုတော့သူအဝေးတနေရာကိုရောက်နေပါတယ်တဲ့။သူကအဝေးရောက်မိတ်ဆွေတွေအားလုံးအတွက်ဇဝင်းထွတ်တီဆိုထားတဲ့ကောင်းငင်မိမိဆိုတဲ့သတင်းလေးနဲ့မြေတာဒီလက်ဆောင်ပါချင်ပါတယ်တဲ့။ဟုတ်ကဲ့ဒီတော့ဒီတစ်ပတ်ဒီသောရရှင်တောင်းဆိုထားတဲ့သတင်းလေးကိုအားလုံးအတွက်မြေတာဒီလက်ဆောင်ဖွင့်ပြပေးချင်ပါတယ်နော်။ဇဝင်းထွတ်သူဆူထားတဲ့ကောင်းငင်မင်းလေးဆိုတဲ့တချင်းကိုအဝေးရောက်မုံမုံနဲ့သူတေးတောင်းပေးတဲ့သူတွေအားလုံးနောက်ပြီးတော့ VOA ပရိသတ်အားလုံးနှစ်ချိုက်ခံစားနိုင်တယ်လို့မျှော်လင့်ပါတယ်။နားဆင်ကြည့်ပါအောင်ရှင်။
ေးဆိုထားတဲ့ကောင်းကင်ဘုံလေးဆိုတဲ့တဲ့ချင်းကိုနားဆင်ခဲ့ကြရတာပါ။မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ view မြန်မာပိုင်းဒေါ်ရရှင်ရဲ့ဝေဖန်ချက်ပေးစာတွေ၊ရင်ဖွင့်စာတွေနဲ့ဒေသချင်းတောင်းလာတွေကိုတင်းင်းရီနေညပိုင်းနဲ့တင်းင်းလာနေမနေ့ပိုင်းအချိန်လေးမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်။ Radio ကနေဖမ်းယူနားဆင်နိုင်တဲ့အပြင် view မြန်မာပိုင်း Facebook စာမျက်နှာကနေပြော်လဲတိုက်ရိုက်နားဆင်နိုင်ပါတယ်။လွှင့်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုRadio နဲ့ Facebook ကနေတိုက်ရိုက်နားမထောင်လိုက်ရဘူးဆိုရင်တော့ VOA ရဲ့ Internet စာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်နော်။ကျမတို့ website လိပ်စာက bemis.voanews.com ဖြစ်ပါတယ်။ VOA ကိုလည်းစာရေးကြပါအောင်ရှင်။သောရရှင်တွေအားလုံးရှင်လန်းချမ်းမြေကြပါစေ။သနာကျော်စီစဉ်တင်ဆက်တဲ့မြမပြီးမှပေးစာများကနအစီအစဉ်ကိုနားဆင်ကြရတာပါရှင်။အခုဆက်ပြီးတော့သတင်းတွေကတုတ္တအစီအစဉ်ကိုတင်ဆက်ပေးခြင်းပါတယ်။နိုင်ငံတကာသတင်းတွေကြည့်ရှုနားဆင်တဲ့အခါမှာအဲ့ဒီသတင်းတွေမှာပါတဲ့ထူးခြားတဲ့အကြောင်းအရာအချက်လက်တွေနဲ့ပတ်သက်ပြီးတော့သတင်းတွေကတုတ္တဆိုတဲ့အစီအစဉ်ကိုတော့မညဉ့်ညူလင်ကစီစဉ်တင်ဆက်ပေးထားပါတယ်ရှင်။
Global Alliance for Vaccines and Immunization အတူကောက် Gavi လို့ဆိုတဲ့အဖွဲ့ဟာကမ္ဘာအနှံ့ငါနိုင်ငံတချို့မှာလိုအပ်နေတဲ့ကာကွယ်ဆေးတွေရရှိနိုင်မှုတခြားအဖွဲ့အစည်းကြီးတွေပုဂ္ဂလိကလူပုဂ္ဂိုလ်တွေနဲ့မိဖက်ပြုကူညီပေးနေတဲ့အဖွဲ့အစည်းကြီးတစ်ခုဖြစ်ပါတယ်။လူသားရေးယောဂဘေးဆိုးတွေကအကာအကွယ်ပေးနိုင်မဲ့ကာကွယ်ဆေးတွေကိုတာရူညီမျှရစေဖို့ဆိုတဲ့ရည်ရွယ်ချက်နဲ့အဓိကဆောင်ရွက်နေတာဖြစ်ပြီးအခုချိန်ထိဆိုရင်မြန်မာနိုင်ငံအပါအဝင်စီးရတဲ့နိုင်ငံစီးပွားရေးတိုးတက်မှုနှိမ့်ွက်တဲ့နိုင်ငံတွေကကလေးငယ်ပေါင်းတန်း800ကျော်အတွေ့လိုအပ်တဲ့ကာကွယ်ဆေးတွေကိုကူညီပံ့ပိုးပေးနိုင်ခဲ့တဲ့အပြင်အနာဂတ်မှာတည်ဆုံနိုင်ပွဲရှိတဲ့လူအသက်ပေါင်း14တန်းကျော်ရဲ့အသက်တွေကိုလည်းကာကွယ်နိုင်ခဲ့တယ်လို့ဂါဗီကပြောဆိုထားပါတယ်2009မှာစတင်ပြောင်းလဲတဲ့ဂါဗီဖွဲ့ကြီးမှာ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ UNICEF ကမ္ဘာ့ကလေးများရမငွေအဖွဲ့ကမ္ဘာ့ဘဏ် Bill and Melinda Gates Foundation တို့ကအဓိကဦးဆောင်ပါဝင်ပြီးအလူရှင်နိုင်ငံတွေကအစိုးရတွေအစိုးရမဟုတ်တဲ့ NGO အဖွဲ့အစည်းတွေပုဂ္ဂလိကအလူရှင်တွေစေဝါထုတ်လုပ်တဲ့ကုမ္ပဏီကြီးတွေသုတေသန Agency တွေနဲ့လက်တွဲပူးပေါင်းဆောင်ရွက်နေတာဖြစ်ပါတယ်ဂါဗီရဲ့လုပ်ငန်းစဉ်တွေကိုကြီးကြပ်ရေးဆွဲအကောင့်ထယ်ဖို့လှုပ်ဆောင်မှုအတွေ့ဥက္ကဋ္ဌတဦးနဲ့အုပ်ချုပ်မှုဘုတ်အဖွဲ့ဝင်18ဦးရှိပါတယ်။ဒီထဲမှာ UNICEF, WHO, World Bank နဲ့ Bill and Melinda Gates Foundation တို့ဟာအမြဲတမ်းဘုတ်အဖွဲ့ဝင်တွေဖြစ်ပြီးစံတဲ့နေရာတွေကိုတော့တခြားပါဝင်တဲ့အဖွဲ့အစည်းတွေလူပုဂ္ဂိုလ်တွေကနေရွေးချယ်ကြပါတယ်။ဂါဗီအနေနဲ့2014ကနေ2019အတွင်းစုံစို့နာမိခံယောဂါကြက်ညာအသေးရောင်အတဝါဘီပိုဟီမိုဖီလက်စ်အင်ဖလူအင်ဇာတိုက်ပီ HIV ဘက်တီးရီးယားကြောင့်ဖြစ်တဲ့ဖျားနာယောဂါစတဲ့ကူးစက်ယောဂါ၅မျိုးကိုကာကွယ်ပေးနိုင်မဲ့ပန်ဒါဗီလန့်ဗက်ဆင်းလို့ခေါ်တဲ့ကာကွယ်ဆေးကိုနိုင်ငံပေါင်း83နိုင်ငံကကလင်းငယ်ပေါင်း918တန်းကိုထိုးပေးနိုင်ခဲ့ပါတယ်ဒါအပြင် DTP3 လို့ခေါ်တဲ့စုံစုံနာမေးခိုင်နဲ့ကြက်ညာ၃မျိုးပေါင်းကာကွယ်ဆေးကိုလည်းကမ္ဘာစင်းရဲတဲ့နိုင်ငံပေါင်း68နိုင်ငံကကလေးငယ်တွေကိုထိုးနှံပေးခဲ့တာပါ
ဂါဘီဟာကမ္ဘာအနှံ့ကကူးစက်ရောဂါတွေကာကွယ်နိုင်မဲ့ကာကွယ်ဆေးလိုအပ်တဲ့ကလေးငယ်တွေအတွက်သာမကအရွယ်ရောက်ပြီးသူတွေအတွက်လည်းလိုအပ်တဲ့ကူးစက်ရောဂါကာကွယ်ဆေးကူးစက်ရောဂါကြောင့်နောက်ဆက်တွဲဖြစ်ပေါ်လာတဲ့ကျန်းမာရေးစောင့်ရှောက်မှုတွေအတွက်လည်းအကူအညီပေးနေတာဖြစ်ပါတယ်။လက်တလုံးမှာလည်းကိုဗစ်ကာကွယ်ဆေးထောက်ပံ့မှုအစီအစဉ်ကြီးတစ်ခုဖြစ်တဲ့ COVAX အစီအစဉ်မှာဂါဗီဟာအရေးအကြီးဆုံးကဏ္ဍကနေပါဝင်ပြီးအရေးပါတဲ့တောက်တိုင်ကြီးတစ်ခုဖြစ်ရှိနေတာပါ။ခုဆိုရင်ဂါဗီရဲ့ကူညီထောက်ပံ့မှုတွေကြောင့်ကမ္ဘာပေါ်ကကလေးလူဦးရေတဝက်နီးပါးဟာကူးစက်ရောဂါဖြစ်ပွားမှုနဲ့ကူးစက်ရောဂါကြောင့်သေဆုံးရမှုတွေကနေကာကွယ်ပေးနိုင်ခဲ့ပြီလို့လည်းပြောဆိုထားပါတယ်ရှင
်။မညညလွင်စီစဉ်တင်ဆက်ပေးထားတာပါရှင်။ဒီကနေ့အတွက်ပတ်စင်ကဏ္ဍတွေကတော့ဒီလောက်ပါပဲရှင်။ကျမတို့ရဲ့ VOV ကနေထုတ်လွှင့်ပေးတဲ့အစီအစဉ်လေးနဲ့ပတ်သက်ပြီးတော့သောတာရှင်နေအနေနဲ့ VOV မြန်မာပိုင်းကိုစာရေးသားဆက်သွယ်ခြင်းနဲ့အကြံပေးခြင်းနဲ့တည်သချင်းတွေတောင်းခြင်းနဲ့ဆိုရင်တော့ VOV ရဲ့ email လိပ်စာက burmese@vonews.com ဖြစ်ပါတယ်။ VOV မြန်မာပိုင်း Facebook စာမျက်နှာရဲ့ Messenger ကနေပြီးတော့လည်းစာရေးသားဆက်သွယ်နိုင်ပါတယ်ရှင်။အခုဆက်ပြီးတော့ဒီကနေ့ညအတွက်သတင်းချင်းချုပ်ကိုကိုဇော်ဝင်းလိုင်ကပြောပြပေးပါမယ်ရှင်။
မြန်မာနိုင်ငံမှာအာဏာသိမ်းစစ်ကောင်စီကိုဆန့်ကျင်တဲ့တိုက်ခိုက်မှုတွေခုရပိုင်းတွင်အရှိန်မြင့်ဖြစ်ပေါ်နေတာမှာဒီကနေ့ရန်ကုန်အပါအဝင်မြို့နယ်တချို့မှာပုံပေါက်ကွဲမှုတွေရှိခဲ့တယ်လို့ဒီမိုကရေစီရေးတောင်းဆိုဆန္ဒဖော်ထုတ်ပွဲတွေလည်းနယ်မြို့တချို့မှာဖြစ်ပေါ်ခဲ့ပါတယ်။ရန်ကုန်မြို့တဝိုက်ပေါက်ကွဲမှုတွေဖြစ်ပေါ်နိုင်ကြောင်းသတိပြုကြညာချက်တွေထွက်ပေါ်ပြီးမကြခင်မှာပဲဒီကနေ့အောက်တိုဘာလ10ရက်နေ့မှာရန်ကုန်မြို့တဝိုက်ပုံပေါက်ကွဲမှုအတော်များများဇက်တိုက်ဆိုးဆိုးလို့ဖြစ်ခဲ့တာပါ။ရန်ကုန်မြို့သူဝန်းနာနဲ့ဒလရဲစခန်းအနီးတို့မှာပုံပေါက်ကွဲမှုတွေဖြစ်ခဲ့တယ်လို့ဒေါ်ပုံအချို့ရေးမှုယုံတန်လျင်တရားယုံတာကိတာမြို့နယ်တွင်ကစစ်ကောင်စီတပ်ဖွဲ့စခန်းချရာနေရာတွေမှာလည်းပေါက်ကွဲမှုတွေဖြစ်ခဲ့တယ်လို့တခြားနေရာတွေမှာလည်းပေါက်ကွဲမှုတွေဖြစ်ခဲ့ပါတယ်ခင်ဗျာ။ပုံပေါက်ကွဲမှုတွေတစ်ချိန်တည်းမှာရှိနေတယ်လို့ပဲဆီယနာတိမှုကိုဆန့်ကျင်တဲ့ဆန္ဒပြပွဲတွေဟာလည်းနယ်မြို့တချို့မှာဆက်တိုက်ဆိုးသလိုရှိနေကြပါတယ်။အိန္ဒိယနိုင်ငံအခြေစိုက် Bharat Electronics Limited ကမြန်မာစစ်တပ်ကိုလေကြောင်းကာကွယ်ရေးစနစ်တွေရောင်းချခဲ့တယ်လို့မြန်မာစစ်တပ်ရဲ့လူခွင့်ရေးချိုးဖောက်မှုတွေကိုလေ့လာဆောင်ကြဉ်နေတဲ့ Justice for Myanmar အဖွဲ့ကပြောပါတယ်။ဒီကုမ္ပဏီဟာအိန္ဒိယအစိုးရကအစုရှယ်ယာအများစုပိုင်ဆိုင်ထားတာကြောင့်ဒါဟာအိန္ဒိယအစိုးရကရောင်းတဲ့သဘောတက်ရောက်နေကြောင်းသုံးသပ်ပြောဆိုကြပါတယ်။မြန်မာစစ်တပ်ကိုဒီကုမ္ပဏီက9ကြိမ်နဲ့မနဲ့လက်နက်တွေတင်ပို့ရောင်းချခဲ့တဲ့အထက်မှာမြန်မာရေတပ်ရဲ့ကမ်းခြေဆောင်တပ်ဖွဲ့ကအသုံးပြုမဲ့ရေဒါစောင့်ကြည့်စနစ်တွေအပါအဝင်တခြားလေကြောင်းကာကွယ်စနစ်နဲ့ဆိုင်တဲ့လက်နက်ပစ္စည်းတွေပါဝင်ကြောင်း Global Witness for Myanmar ကလေ့ဝဲရရှိတာရဲ့စာရေးဆန္ဒအထောက်အထားတွေကသိရတယ်လို့ဆိုပါတယ်မြန်မာနိုင်ငံတွင် COVID-19 ကူးစက်သေဆုံးမှုအခြေအနေနဲ့ပတ်သက်လို့စစ်ကောင်စီကျန်းမာရေးဌာနကဒီကနေ့7နာရီမှာထုတ်ပြန်တာမှာလွန်ခဲ့တဲ့24နာရီတွင်တပ်ခွဲဆန့်တပ်မှုပေါင်း 15,269 ဦးကိုစစ်ဆေးခဲ့တာမှာ 1,318 ဦးမှာရောဂါပိုးကူးစက်နေကြောင်းတွေ့ရှိရတယ်လို့ဖော်ပြထားပါတယ်။ဒါ့အပြင်လွန်ခဲ့တဲ့24နာရီတွင်မှာသေဆုံးသူ30ဦးရှိခဲ့တယ်လို့လည်းဖော်ပြထားပါတယ်ခင်ဗျာ။
ကျေးဇူးပါရှင်။သတင်းချင်းချုပ်ကိုတော့ကိုစော်ဝင်းလိုင်ပြောပြပေးခဲ့တာပါ။ဒီကနေ့အတွက်အစီအစဉ်ထုတ်လုပ်ရေးမှုကတော့ကိုရနိုင်ဖြစ်ပါတယ်။အတန်မိုင်းနဲ့ရုပ်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ El Santos နဲ့ John Walker တို့ဖြစ်ပါတယ်ရှင်။အခုကျမတို့ထုတ်လွှင့်ပြီးတဲ့အတန်လွှင့်အစီအစဉ်ကိုအစီအစဉ်ပြီးပြီးချင်းည10နာရီကနေ17နာရီမှလည်းပြန်ပြီးတော့နားဆင်ကြည့်ရှုနိုင်ပါတယ်။ VOA အစီအစဉ်တွေကိုနားတော်စတာချင်းဆင်ကြားတဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်။သောတာရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေကြပါစေရှင်ကျွန်မများသစင်အောင်ပါ